Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်ဇန်နဝါရီလ10ရက်နေ့လည်ညပိုင်း 9:30 အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေလိုင်းဒိုမီတာ24 25 51နဲ့လိုင်းလမီတာ190ရိုကနေတိုက်ထုတ်နေပါပြီရှင်။ကျမနန်းလောပါဒီကနေ့ညပိုင်းအစီအစဉ်တွေတာဝန်ယူပြီးဆက်သွားမှာပါ
။မင်္ဂလာညချမ်းပါရှင်။ကျမသင်္ကီထိုက်ပါ။အစိုးရကိုဝေဖန်နိုင်တယ်လို့အီရန်သမ္မတကပြောဆိုလိုက်ပါတယ်။မြန်မာလုံခြုံရေးတပ်တွေအပေါ်အီရာ SC အဖွဲ့ရဲ့တိုက်ခိုက်မှုကိုတော့မြန်မာဆိုင်ရာအမေရိကန်တန်ယုံကပြစ်တင်ရှုတ်ချပါတယ်။ဒီသတင်းတွေနဲ့အတူတခြားထိတ်တန့်ရောက်သတင်းတွေကိုကိုညံဝင်းအောင်နဲ့အတူကြီးညာပါမယ်ရှင်
။ကောင်းပါပြီရှင်။ဘင်္ဂလားဒေ့ရှ်ကပြန်လာမဲ့ဒုက္ခသည်ပြန်လည်ခိုင်ရေးအစီအစဉ်တွေစတင်ခါနေမှာပဲအီရာ SC အကြံဖက်အဖွဲ့ကရခိုင်မြောက်ပိုင်းလုံခြုံရေးအဖွဲ့တွေကိုတတ်ခဲ့တဲ့အတွက်ဒီအစီအစဉ်တွေအပေါ်တက်ရောက်မှုရှိလာနိုင်ပါသလား။
ဒီလိုတိုက်ခိုက်မှုတွေရှိလာတယ်ဆိုတော့အနေထားကတော့တကယ်တမ်းဆိုလို့ရှိရင်တော့မကောင်းဘူးပေါ့လေတကယ်တော့ကျွန်တော်တို့ကနေပြီးတော့ဟိုကျွန်တော်လုံရမယ့်လက်ကိုအကြည့်ပြုံအောင်ဆောင်ရွက်နေတယ်အားလုံးကလည်းပူးပေါင်းဆောင်ရွက်ကြတယ
်လူမှုဝန်ထမ်းကျဆင်းရင်းနဲ့ပြန်လည်နေရချတာရေးဝန်ကြီးဒေါက်တာဝင်းမြတ်အေးပြောသွားတဲ့အပြေအဆင်ကိုမကြခင်တင်ပြသွားမှာပါဒါအပြင်ရခိုင်မောင်းနှောဖြစ်စဉ်ကြောင့်2018ခုနှစ်မှာမြန်မာနိုင်ငံကိုပြည်ပအရင်နှမြောက်နှံမှုတွေဝင်လာနိုင်ဖို့ခက်ခဲနိုင်တယ်ဆိုတဲ့သုံးသပ်မှုတွေကိုတင်ပြသွားမှာဖြစ်တယ်လို့ရှမ်းလူမျိုးအလိုက်အမျိုးသားအစဉ်နိုင်ငံရေးဆွေးနွေးပွဲရက်ကိုရာရီ၍ရွှေ့ဆိုင်လိုက်ရတဲ့အကြောင်းရင်းနဲ့ရှမ်းမြောက်ဖက်ကတိုက်ပွဲသတင်းတွေကိုလည်းတင်ပြသွားဖို့ရှိပါတယ်ဒုတိယပိုင်းနိုင်ပွဲမှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါခုတော့ဒီကနေ့ညဖက်ထိတ်တန့်ရောက်သတင်းတွေကိုမတ်တင်ထိုင်တဲ့ကိုညာဝင်းအောင်တို့ကပြောပြပေးကြပါအောင်ရှင
်ဆိုရတာဝန်ရှိသူအားလုံးကိုဝေဖန်နိုင်တယ်လို့အီရန်သမ္မတဟာဆန်ရူဟာနီကဒီကနေ့တနင်္လာနေ့မှာပြောဆိုလိုက်ပြီးအီရန်နိုင်ငံတွင်ဆန္ဒပြသူတွေရဲ့စိတ်ဆိုးဒေါသထွက်မှုကစီးပွားရေးပြဿနာတွေမဟုတ်ဘူးလို့လည်းပြောဆိုလိုက်ပါတယ်လူမှုကွန်ရက်တွေပိတ်ပင်ထားတာကိုဖယ်ရှားပေးဖို့ကိုလည်းသမ္မတကပြောဆိုပါတယ်။ပြီးခဲ့တဲ့သတင်းနှစ်ပတ်နီးပါးကဆန္ဒပြမှုတွေဖြစ်ခဲ့ပြီးတဲ့နောက်အစိုးရဘက်က Instagram နဲ့ Telegram တို့လို message စာတို့ပေးပို့တဲ့ apps တွေကိုတမ်းမြစ်ပိတ်ပင်ခဲ့တာပါ။ Instagram ကိုတော့မနေ့တနင်္ဂနွေနေ့မှာအာဏာပိုင်တို့ကပြန်ဖွင့်ပေးခဲ့ပေမဲ့ Telegram ကိုတော့ဆက်ပြီးတော့ပိတ်ထားပါတယ်။လက်တလောအကြမ်းဖက်မှုတွေမှာအရေးပါသူအလုံးကိုဖမ်းဆီးထားပြီးဖြစ်ကြောင်းနဲ့ပြင်းထန်တဲ့ပြစ်ဒဏ်တွေနဲ့ရင်ဆိုင်ရမယ်လို့ဒီကနေ့တနင်္လာနေ့မှာပဲအီရန်တရားရေးဌာနရဲ့ဒုတိယအကြီးအကဲဟာမစ်ရှာဟီရီယူရီကပြောဆိုပါတယ်အခုပေါ်ပေါက်ခဲ့တဲ့ဆန္ဒပြပွဲကတော့2009ခုနှစ်နောက်ပိုင်းအီရန်နိုင်ငံတွင်အကြီးမားဆုံးအစိုးရဆန့်ကျင်ရေးဆန္ဒပြပွဲဖြစ်ပါတယ်အလုတ်လက်မဲ့အစားအသောက်ဈေးကြီးလာတာတွေကိုဆန္ဒပြသူတွေကဆန့်ကျင်ခဲ့ကြပြီးအစိုးရပြုပြင်ပြောင်းလဲရေးလုပ်ဖို့တောင်းဆိုကြတာပါအစိုးရကိုထောက်ခံတဲ့ဆန္ဒပြပွဲတွေလည်းအပြိုင်လုပ်ခဲ့ပါတယ်ဆန္ဒပြပွဲတွေအတွင်းအနည်းဆုံး22ဦးသေဆုံးခဲ့ရပြီးလူပေါင်းရာနဲ့ချီပြီးတော့ဖမ်းဆီးခံထားရပါတယ်ရှင်
။တရုတ်နိုင်ငံအရှိဘက်ဂန်ယူရမ်းမှာတရုတ်ကုန်တင်သင်္ဘောနဲ့တိုက်မိပြီးနောက်မီးလောင်ခဲ့တဲ့အီရန်ရေနံတင်သင်္ဘောဟာပေါက်ကွဲပြီးနှင်းမြုပ်မဲ့အန္တရာယ်ရှိနေတယ်လို့အစိုးရတောင်းဝန်ရှိသူတွေကယ်ဆယ်ရေးအဖွဲ့ကကြွမ်းကျင်သူတွေကိုကိုးကားပြီးတရုတ်နိုင်ငံပိုင် CCTV ကတနင်္လာနေ့ဒီကနေ့မှပြောပါတယ်။ရေနံတင်သင်္ဘောကအီရန်သင်္ဘောသား30နဲ့ဘင်္ဂလားဒေ့ရှ်သင်္ဘောသား2ဦးတို့ကတော့ဒီကရက်စနေနေ့တိုက်မိပြီးကလေးကပျောက်နေတာပါဒီကနေ့တနင်္လာနေ့မနေ့ပိုင်းမှာတော့တေဆုံးသူတို့ရဲ့ယုံလောင်းကိုရှာဖွေတွေ့ရှိတယ်ဆိုပြီးသတင်းမှဖော်ပြပါတယ်ပနားမားမှတ်ဖို့နဲ့တင်မောဆန်ချီကနေအီရန်ကနေတောင်ကိုရီးယားကိုခုံမောင်းလာစဉ်မှာရှန်ဟိုင်းမြို့ကမ်းလွန်259ကီလိုမီတာလောက်မှာဟောင်ကောင်မှတ်ဖို့တင်တင်မော CF Crystal နဲ့တိုက်မိတာပါအမေရိကန်ပြည်ထောင်စုကနေကုန်တင်လာပြီးတရုတ်နိုင်ငံကိုခုံမောင်းလာတဲ့ခရစ်စတယ်တင်မောကတရုတ်နိုင်ငံသားတင်မောသား22ဦးကိုတော့ကယ်တင်နိုင်ခဲ့ပါတယ်။တင်မောနှစ်ဆင်းတိုက်မိတာကြောင့် C-Metric တန်ချိန် 33,600 တေဆောင်လာတဲ့ CDN တင်မောပေါ်မှာမီးလောင်ခဲ့တာပါ။ရေနံတွေဖိတ်ကျတဲ့ပမာဏကိုမဆုံးဖြတ်နိုင်သေးသလိုတိုက်မိတဲ့အကြောင်းရင်းကိုလည်းအခုချိန်ထိမသိရသေးပါဘူးခင်ဗျာ။
ပါလက်စတိုင်းဒုက္ခသည်တွေကိုအကူအညီပေးနေတဲ့ကုလသမဂ္ဂအဖွဲ့အစည်းဟာပြဿနာတွေတိုးပွားစေတာကြောင့်ပိတ်သိမ်းပြစ်တင်တယ်လို့အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟုကသူ့အစိုးရအဖွဲ့နဲ့တွေ့ဆုံစဉ်မနေ့တနင်္ဂနွေနေ့ကပြောဆိုလိုက်ပါတယ်။ကုလသမဂ္ဂကူညီကယ်ဆယ်ရေးအေဂျင်စီအန်နဝါဟာပါလက်စတိုင်းဒုက္ခသည်အရေးကိုသာအာရုံစိုက်လုပ်နေပြီးသူ့အဖွဲ့အတွက်ရန်ပုံငွေတွေကိုကုလသမဂ္ဂရဲ့တခြားလိုအပ်တဲ့နေရာတွေအတွက်ပြောင်းလဲအသုံးပြုသင့်တယ်လို့ဝန်ကြီးချုပ်နေတန်ယာဟုကပြောလိုက်တာပါ။သူတို့အေဂျင်စီကအခုအညီပေးနေရတဲ့ဒုက္ခသည်ပေါင်း5သန်းလောက်ရှိတယ်လို့အန်ဝါကပြောပါတယ်။ဒီဒုက္ခသည်တွေအတွက်မျှတပြီးရေရှည်ခံမဲ့ဖြည့်ရှင်းမှုတွေရှိလာတဲ့အချိန်ထိအေဂျင်စီကအခုအညီပေးသွားမယ်လို့လည်း UN ပြောခွင့်ရခရစ်ဂန်နက်စ်ကပြောပါတယ်။ ဒီပြည်ပခန့်နဲ့သက်ဆိုင်သူအားလုံးကကုလသမဂ္ဂအဖွဲ့ရဲ့ဆုံးဖြတ်ချက်နဲ့နိုင်ငံတကာဥပဒေတွေအတိုင်းလိုက်နာကျင့်သုံးမှသာပြဿနာတွေကိုဖြေရှင်းနိုင်လိမ့်မယ်လို့လည်းသူကပြောပါတယ်။ဂျော်ဒန်လက်ဘနန်စီးရီးယားနဲ့ဂါဇာကမ်းရောင်ဒေသတွေမှာပါလက်စတိုင်းဒုက္ခသည်ပေါင်း
1,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000 ပြည်သူတွေကိုစစ်တပ်တင်ရလဲဖြစ်တရုတ်ပြည်ရှေဟောင်းမြို့လဲဖြစ်တဲ့စီယမ်မှာစီးပွားရေးလုပ်ငန်းရှင်တွေပညာရှင်တွေကျောင်းသားတွေနဲ့ဒီကနေ့တွေ့ဆုံခြင်းမှာပြင်သစ်သမ္မတမက်ခရွန်ကပြောဆိုလိုက်တာပါပိုလန်မှာရှိဟာတရုတ်လူမျိုးတစ်မျိုးတည်းအတွက်မဟုတ်ခဲ့ကြောင်းအဓိပ္ပာယ်တမချက်အရအားလုံးမျှဝေခံစားရမှာဖြစ်ကြောင်းလမ်းဆိုတဲ့သဘောအရတလန်းသွားမဖြစ်နိုင်အောင်သူကပြောပါတယ်တ Europa, Africa, Sare Nangan, Rina, Tunangan, Uja, Yelan, Golan, Rigani, Satwe, Songa Yare, Simangin Chibare, DC Mangani, American Dollar, Tea, Nasa, Livillian, Tonsweta Melu, Teutamara, Shijiminga, Pigre, Milama, Gribu Gabare.
ပြောရမယ့်ကန်တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိ
ပြည်ရဲ့မြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့ညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာလုံခြုံရေးတပ်ဖွဲ့တွေကိုအာရခန်ရိုဟင်ဂျာကက်တင်ရေးတပ်အီရာအက်စီကတိုက်ခိုက်ခဲ့တာကိုပြစ်တင်ရှုတ်ချကြောင်းမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံကဒီကနေ့ကြေညာချက်ထုတ်ပါတယ်။ပြီးခဲ့တဲ့တောက်ကြနေ့ကရခိုင်ပြည်နယ် ဒီကန်တန်ယုံကရှုတ်ချချောင်းပညာချက်ထုတ်ခဲ့တာပါတိုက်ခိုက်မှုကြောင့်တညာရှားခဲ့သူတွေမိသားစုဝင်တွေအတွက်စိတ်မကောင်းဖြစ်ရတယ်လို့လဲတန်ယုံရဲ့ပညာချက်မှာဖော်ပြပါတယ်ပတ်သက်သူအားလုံးတို့ရဲ့ပြောဆိုလုပ်ရက်တွေကအကြမ်းဖက်မှုတွေကြောင့်နေရာဆုံးခွာထွက်ပြေးချရသူတွေသူတို့သဘောဆန္ဒနဲ့နေရာရင်းကိုလုံခြုံမှုရှိရှိပြန်လာနိုင်တဲ့အခြေအနေမျိုးကိုအထောက်အပံ့ဖြစ်စေဖို့လဲတိုက်တွန် ase ajan thet tama se u kan ga sit tha rwe lai la de ka ko let lou mai ne phaw khwe bi lou ta nat twi ne pye khat tai khai da lo tat ma ro ga tadin thauk ba de ira ase apwe bet ga le thuru tai khai khe ra phit chaung ti pyu ba de so ya thauk pyan che ma ro a mi ma ti let nat kai apwe si si se so bi ta phwe ga tai khai da so bi tou nau ma de tai khai mu chaung long chong ye tat phwe win na u ne yin maw tu u lo thi khai tan ya ya de lo
မြန်မာအနာပိုင်းနေဘက်ကသတင်းထုတ်ပေမဲ့အေပီသတင်းတရမှာတော့နေသားဆောင်တပ်တာဝန်ရှိသူတူအုပ်ကိုကိုကာပြီးစစ်တီချအုပ်ထမ်းရရခဲ့တယ်လို့ဖော်ပြထားပါတယ်ရှင်ဖိလစ်ပိုင်အစိုးရကိုအတေကန်တိုက်နေတဲ့စစ်သွေးကြောအုပ်စုတွေကိုကူညီနေတဲ့ IS စစ်သွေးကြောလူလားသူတွေစီကကူညီထောက်ပံ့မှုတွေတားဆီးနိုင်ရင်းနဲ့အဲ့ဒီအုပ်စုတွေပင်လဲရေချောင်းကတဆင့်စိတ်ဝင်လာတာကိုတားဆီးနိုင်ရေးဖိလစ်ပိ Dadiru, Philippine Town Mine, Tavau Muma, Majadiga, Twisom Wedwin. I asked me a champion Usuria and Diego Lita, Swinwiga Jalaba, a champion Luya Dri, Chimona Ine, Pinlevian Lunyuiki Sari, Dabuang Samyamu, Domi, Low Sound Tabogo, Indonesia Ningai, Winina, Philippine Tamaruja, Tabodu get a look, Philippine Tamara Junior, Internet Samyanama Yibare. Muslim Yazushida Indonesia Nangu, as with which are Lula Dure, Kolonia de Dapie, Martin Tajavi, Iran near Syria, Mashida, as Triga, Kaba, a champion, Loya de Dre, Kuni, Bambu Nirawa, Macha thinking about the Kanaya, the Philippine de Bondugo, as Tuga, Natan Sachau Kunima, Sobabwe, Chiminga Elu, American, a cheese site, as Songji, Puyapiovari.
Tangorian and Yakorian Nangandu, Lame Ingani, Ma, Chimpame, Senior, Sunubu Maro. Some had the Olympic Puerro Mam Yakuria Pawin Yego, Dika, Swinu Jamaba. ဒါပေမဲ့လည်းမြောက်ကိုရီးယားအစိုးရရဲ့နျူကလီးယားချင်းချောက်မှုကြီးထွားလာမှုကြောင့်တင်းမာမှုတွေကိုရှော့ချနိုင်ရတဲ့အတွက်နှီးလန်းတွေကိုလည်းရှာပွေနေကြတာပါ။ကိုရီးယားနိုင်ငံသားဆွေးနွေးပွဲကတော့နှစ်နိုင်ငံပိုင်းခြားထားတဲ့စစ်မဲ့ဆုံးတွေကပါမွန်ညွန့်အဖြစ်ရွာမှာလုံးမှာပါ။ တောင်ကိုရီးယားပြန်လည်ပေါင်းစည်းရေးဝန်ကြီးချိုမျောင်ယွန်းနဲ့မြောက်ကိုရီးယားဘက်ကငင်းကြန်းစွာပြန်လည်ပေါင်းစည်းရေးကော်မတီရဲ့အကြီးအကဲရီဆောင်ဂွန်းတို့ဦးဆောင်ဆွေးနွေးကြမှာဖြစ်ပါတယ်။အိုလံပစ်ပွဲတော်တွေပြီးချိန်ချီပူးတွဲစည်းရေးလေ့ကျင့်မှုတွေဆိုင်ငံ့ထားဖို့အမေရိကန်နဲ့တောင်ကိုရီးယားတို့ရဲ့ဆုံးဖြတ်ချက်ကြောင့်လဲကိုရီးယားနှစ်နိုင်ငံဆွေးနွေးရေးလမ်းကြောင်းအတွက်အထောက် American Pirao Zule Pawin Melu, American Tamra Donne Tranga Gripu Piosu Tavarishi.
Tanglinia American Pirao Zu Hollywood Ma Jimpare, Golden Globes, Yoshin, Tujon Soup Bewe, Kozoni Goma, and Nayoni Watare and Lupinashi and Mute Mediga, Ramugabi, Lima Saya, a Jam Pamugo, Sanjin Yong, Tobo, Piadagibare. Hollywood Yoshin Logane, Gavatawan, Lungan Guinema, a mute mediable, Lima Sayam, a poemia, Julunari, Shinirago, Sanjimbo, Donso Nire, Times Up Low Korea, Mute Mi Queen, Lo Shai, Puene, Twisi Mugo, Biavi, Namejo Yoshin Menamidin and Lubinachine, and Nayon Wusonigo, Wukajaraba, Namejo Yoshin Tolo Du, Harvey Winstinga, Menamita Chubo, Adama Pujimu, Bawem, a poemia, located the Dindi, Bigger October Laga, New York Times, Trinza Jima, Yeda Gabi, Holy Rijo, Trinta Bogevare, G. Globes, Shigawa Long Yoshin, Soup, Bewego, Maro, Akonzo Yoshin, Sudi, Bigevare.
Direct from Washington, the voice of America.
တနင်္လာနေ့ညပိုင်းထိတ်တန့်ရောက်သတင်းတွေကိုမှတင်ပြထိုင်တဲ့ကိုညဝင်းအောင်တို့ကပြောပြပေးခဲ့တာပါ။VOA ကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို Bangladesh ဖက်ကပြန်လာမဲ့ဒုက္ခသည်တွေပြန်လက်ခံရေးအစီအစသ်တွေစတင်တော့မယ့်ပိုင်းမှာပဲအာအက်စီအကြံဖက်တက်ခဲ့တဲ့အဖွဲ့ဘက်ကရခိုင်မြောက်ပိုင်းမှာလုံခြုံရေးတပ်ဖွဲ့တွေကိုတိုက်ခိုက်ခဲ့ပါတယ်။ဒီအတွက်ဒုက္ခသည်တွေပြန်လက်ခံရေးအစီအစဉ်တွေအတွက်တက်ရောက်မှုရှိနိုင်ပေမဲ့လို့မြန်မာဖက်ကတော့မြန်မာဘင်္ဂလားဒေ့ရှ်နိုင်ငံကြားသဘောတူညီချက်တွေအတိုင်းအဆင်သင့်ဖြစ်အောင် ဝင်းမြတ်အေးကပြောပါတယ်လူမှုလူကယ်ပြန်ဝင်ရေးဒေါက်တာဝင်းမြတ်အေးကိုဗီအိုအေမြန်မာပိုင်းကမှဆုမွန်ကဆက်သွယ်မေးမြန်းထားပါတယ်
ဝင်းကြီးစီကကျွန်မတခုတိကျင်တာကအခုလက်ရှိဒီလိုမျိုးသရိုဘက်ကနေပြီးတော့ဒီပြင်ဆင်နေတဲ့နေရာတွေလုံနေတဲ့ဒီတက်ဆိုင်တဲ့အစိုးရတာဝန်ရှိတဲ့သူတွေကိုတိုက်ခိုက်လာတဲ့အနေအထားကဒုက္ခသည်တွေပြန်လာဖို့အတွက်ပေါ့နော်ပြင်ဆင်နေတဲ့အခြေအနေပေါ်မှာထိခိုက်မှုတစ်စုံတစ်ရာရှိနိုင်လားဆရာဘယ်လိုတက်ရောက်မှုများရှိနိုင်ပါလဲရှင်
ဒီလိုမျိုးတိုက်ခိုက်မှုတွေရှိလာတယ်ဆိုတော့အနေထားကတော့တကယ်တော့ကျွန်တော်တို့ကနေပြီးတော့ဟိုကျွန်တော်တို့လုပ်ရမယ့်အလုပ်ကိုအကြည့်ပြအောင်ဆောင်ရွက်နေတယ်အားလုံးကလည်းပူးပေါင်းဆောင်ရွက်ကြတယ်နိုင်ငံတကာကလည်းအခုအပြပါဝင်လာကြတာတွေရှိတယ်ကျွန်တော်တို့ ਨੇ ပူးပေါင်းဆောင်ရွက်မဲ့ကိစ္စတွေရှိတယ်ဆိုတော့ဟိုကျွန်တော်တို့အနေနဲ့ဟိုပြန်လာမဲ့ဒီကလည်းအချင်းကြီးပို့တော့လိုတာပေါ့န ကျွန်တော်တို့ဆွေးရအနေနဲ့ဟိုတာဝန်ရှိတဲ့သူတွေနဲ့ဟိုကြာရတဲ့နာဆောင်ရည်တွေဒါကျွန်တော်တို့ကတော့ကျွန်တော်တို့ရဲ့ဟိုဒီနိုင်ငံဘင်္ဂလားဒေ့ရှ်နိုင်ငံတဘောဥစားကြုတ်တိုင်းကျွန်တော်လိုအောင်မဲ့လုပ်ဒီအကုန်လုပ်နေတယ်ပေါ့နော်အဲ့ဒီလုပ်နေတဲ့ထဲမှာ ဒီစီပန်ပေါ်လန်တီဗီပတ်ထရီရှင်းဆာရှိတာပေါ့နော်အဲ့တော့ဒီဟိုဒီမိမိသဘောဆန္ဒနဲ့ပြန်လာမယ်ဖြစ်ဖို့ဆိုတာလေးလည်းရှိတာပေါ့အဲ့တော့ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့လည်းဆောင်ရွက်နေတယ်အဲ့တော့လူညုံကြီးနဲ့ပတ်သက်လို့ကတော့ကျွန်တော်တို့ကျွန်တော်အနေနဲ့တည်းတာဝန်မရှိဘူးသို့တော့သက်ဆိုင်ရာလူညုံကြီးနဲ့ပတ်သက်တဲ့သူတွေကတော့သူတို့ရဲ့ကဏ္ဍအလိုက်ကိုလူညုံကြီးကတ
ဒီလိုမျိုးဒီအစိုးရစစ်တပ်ဘက်ကရင်းနှံကိုတိုက်ခိုက်ခဲ့တာလည်းရှိတယ်အခုလည်ဒီလိုမျိုးဒီအစိုးရဘက်ကလုပ်ငန်းတွေမှာကောဒီအနောက်ဆက်ဟန်တာပေါ့နော်လုံခြုံရေးအရဆိုးရိမ်မှုတွေရှိလာနိုင်ပါလားဆရာ
ခုတည်းကတော့ကျွန်တော်တို့ဘက်ကနေပြီးတော့ဇတိထားပြီးတော့ဆောင်ရွက်နေတဲ့ကိစ္စတွေတော့လုပ်နေပါတယ် အဲ့လောက်ပဲပြောလို့ရမယ်ဆိုရင်တော့ရှိတာပေါ့ဒါပေမဲ့ကျွန်တော်တို့အနေနဲ့ဒီလိုလိုအပ်တဲ့လုံခြုံရေးကိစ္စတွေတော့ပြဿနာများနေပြီးတော့ တမန်ဆောင်ရည်နေတယ်လို့တော့ကျွန်တော်သိရတယ
်ဟုတ်ကဲ့ဆရာနောက်ဆုံးမိကုန်ပါဆရာအဲ့တော့ဆရာတို့ကဒီနိုင်ငံသဘောတူညီချက်အရာဆိုရင်ဒီ January နောက်ဆုံးပတ်မှာလုပ်ဖို့ရှိတယ်ဆိုတော့အခုဒီပြင်ဆင်မှုအခြေအနေကရောဆရာဒီတက်မှတ်ထားတဲ့ရက်အတိုင်းမှာဖြစ်နိုင်မှာလားဆရာ
ဖြစ်နိုင်တယ်အဲ့ဒါတော့ဖြစ်နိုင်ပါတယ်ဘာလို့လဲဆိုတော့ကျွန်တော်တို့လုပ်တဲ့အခုလုပ်ဒီအနေထားဆိုရင်ဖြစ်လို့လည်းမရအောင်ကျွန်တော်တို့ဒီတက်မှတ်တဲ့ရက်အတိုင်းကိုကျွန်တော်တို့ဖြည့်အောင်ကျွန်တော်တို့ဆောင်ရွက်နေတယ်ဆောင်ရွက်နေတယ်ဆိုတော့ခုနကလိုလက်ခံတာရှိတယ်ဟောဟိုတခါလေအများကြီးလဲဒီရောက်လာမှာမဟုတ်တာเนาะဒီတက်ဆိုင်ရာနေပြီးတော့စီစစ်ဆောင်ရွက်တဲ့ကိစ္စတွေလည်းရှိနေတယ်တစ်ဖက်နိုင်ငံကလည်းအကြောင်းပြန်ရမယ့်ကိစ္စတွေရှိနေတယ်ဆိုတော့ဒီအဲ့ဒီရက်ဆိုလဲအဲ့ဒီရက်ကစပြီးတော့လက်ခံလို့ရပြီလားပြောတာအဲ့ဒီရက်မှာစဝင်မယ်မဝင်ဘူးဆိုတာကျွန်တော်လည်းမသိဘူးဘာလို့ဆိုအကြောင်းပြန်တဲ့စာတွေလည်းမရသေးဘူးပေါ့เนาะအဲ့ဒါကြောင့်မလို့ဒါပဲဖြစ်ဖြစ်ကျွန်တော်တို့ကတော့အဲ့ဒီရက်မှာဝင်လာရင်လက်ခံမဲ့နေရာနှစ်ခုအဲ့ဒီလက်ခံမဲ့နေရာနှစ်ခုမှာလက်ခံလို့ရအောင်ကျွန်တော်ပြီးအောင်လုပ်ထားတယ်အဲ့ဒါပြီးရင်ခဏဂျာစကားကိုသွားမယ်သွားမယ်ဒီကလည်းဂျာစကားမှာနေလို့ရအောင်ကျွန်တော်လုပ်ထားမယ်တရိုက်ဒီအင်ရှိလို့ပြန်မဲ့လို့ရအောင်ကျွန်တော်စီစဉ်ထားတယ်စာရေးတောက်ကြီးသွားကြီးလာကြီးဒီထိုင်ဆက်သခြင်းပေါ့ဒါဒီအကုန်လုံးကျွန်တော်တို့ဆောင်ရွက်နေတယ် cash forward လုပ်မဲ့ဒီကလည်းဟိုအဲ့ဒီဆောင်မဲ့နေရာတွေကိုသွားပြီးတော့ကျွန်တော်ရဲ့ဒီယာယီပြဲတွေပေါ့တင်ထိုးထားမယ်အဲ့မှာနေမယ်တင်ကလည်းကျွန်တော်ခုနကနေရာကျွန်တော်နေရာချုပ်ပြန်ထားပြီးကောင်းတဲ့တယ်လို့ထားတယ်အဲ့ဒီမှာနေမယ်နေပြီး cash flow ကအလုပ်လုပ်မယ်ဆောက်လို့ဒီမှာပေါင်းဝင်တယ်ပေါ့မပါခြင်းနဲ့ရတယ်ပါအဲ့ဒါမျိုးကြီးတော့ကျွန်တော်ကတော့စဉ်းစားဆောင်ရနေတဲ့အတွက်ကြောင့်ခုနမေးတဲ့မေးခွန်းရဆိုရင်တော့သူတက်ဆိုင်ရတတ်မှတ်ထားတဲ့အချိန်တိုင်းတော့ကျွန်တော်ကအသင့်ဖြစ်အောင်ဆောင်ရထားပါတယ
်ဝန်ကြီးဒေါက်တာဝင်းမြတ်အေကို VOA မြန်မာပိုင်းကမဆုမောင်းကဆက်သွဲမင်းမြန်ထားတာပါခုတော့စီးပွားရေးဆိုင်ရာသတင်းဖက်ဆက်ပါမယ်ရေခိုင်ပြည်နယ်မောင်းတော်ဖြစ်စဉ်ကြောင့်လာမယ့်2018ခုနှစ်မှာမြန်မာနိုင်ငံကိုအနောက်နိုင်ငံဖက်ကအရင်နေမြုံနှံမှုတွေဝေရောက်လာနိုင်ဖို့ခက်ခဲနိုင်တယ်လို့ရင်းနေမြုံနှံမှုကော်မရှင်ဖက်ကတုံ့တက်လိုက်ပါတယ်အထူးသဖြင့် EU နဲ့မြန်မာအကြားချုပ်ဆိုဖို့ရှိနေတဲ့ရင်းနေမြုံနှံမှုဆိုင်ရာအခအခွဲပြည်သဘောတူညီချက်ချုပ်ဆိုဖို့ကိစ္စမှာ EU ဖက်ကဆိုင်းငံ့လိုက်တာကြောင့် EU ဥရောပတမကဖက်ကရင်းနေမြုံနှံမှုတွေဝင်ဖို့နေပါလာမယ်လို့သွက်ဆရပါတယ်မမေခါကသတင်းပေးပို့ထားပါတယ
်၃နှစ်ကြာပြင်ဆင်လာတဲ့မြန်မာနဲ့ EU အကြားရင်းနှီးမြှုပ်နှံမှုဆိုင်ရာအကာအကွယ်ပေးရေးသဘောတူညီချက်စာချုပ်ချုပ်ဆိုဖို့ကိစ္စကို EU ဘက်ကဆိုင်းငံ့လိုက်တာကြောင့်လာမယ့်နှစ်တွေမှာ EU ဥရောပသမဂ္ဂနဲ့အနောက်နိုင်ငံတွေဘက်ကလာမယ့်ရင်းနှီးမြှုပ်နှံမှုတွေကိုတိတ်မျောကိုလို့မရဘူးလို့မြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုကော်မရှင်ညွှန်ကြားရေးမှူးချုပ်ဦးအောင်နိုင်ဦးကပြောဆိုလိုက်တာဖြစ်ပါတယ
်ကျောင်းတိုင်းရဲ့ reputation ကိုတော့အဲ့ဒီရဲ့ဒီ project ကိုကျင်းပလို့ရှိခဲ့တယ်။ဒါနဲ့ဆက်ဆက်ပြီးတော့ market wide ဆိုတော့ကျွန်တော်တို့ team နဲ့ team နဲ့ financial partner တို့နဲ့ project ကိုဒီကိစ္စကိုပါလို့ဒီစာရင်းနဲ့ပတ်သက်လို့ကြည့်တာကတော့ဒီတော့ရှိတယ်။ဒါပြည်တော်ရှိတယ်မှာအဲ့ဒီရဲ့အခြေမှာဒါနဲ့ကတော့ suspend လုပ်လိုက်ကြတယ်
မြန်မာနိုင်ငံကုန်တယ်ကြီးများတဲ့ UMSCCI ဆွေးနွေးပွဲတစ်ခုမှာဦးအောင်နိုင်ဦးကအခုလိုပြောဆိုသွားတာဖြစ်ပါတယ်။အစိုးရရဲ့မူဝါဒပိုင်းအားနည်းတာတွေနဲ့တည်ငြိမ်မှုမရှိတာတွေကရင်းနှီးမြှုပ်နှံမှုဘိုင်းကိုအာရုံစေတယ်လို့လည်းစီးပွားရေးသမားတွေကဝေဖန်နေကြချိန်မှာအခုလို EU ဘက်ကရင်းနှီးမြှုပ်နှံမှုဆိုင်ရာသဘောတူညီချက်တရရေးထိုးဖို့ကိုဆိုင်းငံ့လိုက်တာဖြစ်ပါတယ်။ဒါကြောင့်လာမယ့်2018ခုနှစ်အတွင်းမှာအနောက်နိုင်ငံတွေကနေရင်းနှီးမြှုပ်နှံမှုများစွာဝင်ရောက်လာနိုင်ဖို့ကမျှော်လင့်လို့မရဘူးလို့ဦးအောင်နိုင်ဦးကဆိုပါတယ်။ရခိုင်ပြည်နယ်မောင်တော်ဒေသဖြစ်စဉ်တွေနဲ့ပတ်သက်ပြီးအနောက်နိုင်ငံအတော်များများကစီးပွားရေးပိတ်ဆို့ဖို့ပြင်ဆင်နေကြသလိုရင်းနှီးမြှုပ်နှံမှုတွေပါဝင်ရောက်မှုအားနည်းလာမယ့်အခြေအနေတွေကြောင့်မြန်မာနိုင်ငံအိန္ဒိချင်းတရုတ်နဲ့အာရှနိုင်ငံတွေကသာရင်းနှီးမြှုပ်နှံမှုတွေပဲပိုပြီးကြီးစိုးလာဝဲရှိနေပါတယ်မြန်မာနိုင်ငံထဲကိုနိုင်ငံတကာလာရောက်ရင်းနှီးမြှုပ်နှံမှုစိတ်ဝင်စားမှုမြင့်တက်နေတယ်လို့ဆိုပေမဲ့လည်းနိုင်ငံတကာကထုတ်ပြန်ထားတဲ့စီးပွားရေးလုပ်ကိုင်ခွင့်အခွင့်အလမ်းနဲ့စီးပွားရေးစစ်တမ်းတွေမှာတော့မြန်မာနိုင်ငံရဲ့အဆင့်တက်မတ်ချက်ဟာအရင်နှစ်တွေကထက်ကျဆင်းနေပါတယ်ဒီနှစ်အတွင်းမှာမြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုဥပဒေနဲ့ကုမ္ပဏီများအဥပဒေတို့ကိုအတည်ပြုပြဋ္ဌာန်းပြီးဖြစ်တာမို့ရင်းနှီးမြှုပ်နှံမှုတိုးလာဖို့မျှော်လင့်နေကြပေမဲ့အစိုးရပိုင်းဘက်က policy ချမှတ်တာမှမပြတ်သားမှုတွေနည်းစနစ်ပိုင်းချမှတ်တာမှပြတ်သားမှုမရှိတာတွေကြောင့်ထင်သလောက်ရင်းနှီးမြှုပ်နှံမှုအားကောင်းလာနိုင်ပွဲမရှိဘူးလို့လည်းစီးပွားရေးလုပ်ငန်းရှင်တချို့ကဝေဖန်နေကြပါတယ်လက်ရှိအချိန်ထိမြန်မာနိုင်ငံအတွင်းမှာ EU 7နိုင်ငံကရင်းနှီးမြှုပ်နှံထားတဲ့ပမာဏဟာကန်ဒေါ်လာ6ဘီလီယံကျော်ရှိနေတာပါဒီထဲမှာပြည်ထောင်နိုင်ငံကအများဆုံးဖြစ်ပြီးနိုင်ငံများရင်းနှီးမြှုပ်နှံမှုအများဆုံးနိုင်ငံတွေထဲမှာနံပါတ်5နေရာမှာရှိနေပါတယ်ပြည်ထောင်ပြီးရင်တော့ EU နိုင်ငံတွေထဲမှာရင်းနှီးမြှုပ်နှံမှုအများဆုံးလို့တာနေသာလန်ဖြစ်ပါတယ်၎
နိုင်ငံသားယင်းနှိမ့်ညွန့်နယ်မှုပိုင်းတိုးလာဖို့အတွက်ပြင်ဆင်တဲ့အချက်တွေကိုထောက်ပြနေပေမဲ့အစိုးရဘက်ကပြုပြင်မှုအားနည်းနေတာတွေကယင်းနှိမ့်ညွန့်နယ်မှုကိုနှေးကွေးနေတယ်လို့လဲသူရဆစ်ကုမ္ပဏီကမန်နေဂျင်ဒါရိုက်တာဒေါက်တာအောင်သူရကပြောဆိုလိုက်ပါတယ်။
ရန်ထူတဲ့သောင်းနဲ့ပဲချက်တွေကိုနောက်မှလောရမယ်ဆိုအရအရဒီစားသတ်မှတ်ဖို့လိုနေအဲ့ဒါကိုမိစနစ်ကြကြနဲ့လုပ်ဖို့လိုနေပြင်တစ်ခုဟာကြတော့လွယ်လွယ်ကူကူနဲ့ပြင်လို့ရမယ်ဟာရင်းပြင်ပြင်လိုက်ပါတော့ဟိုတစ်ခါကျရင်
process နေနေလေးပြင်လိုက်တာနဲ့တာမီတွေရေချင်ရန်ကျိုးစီနေဟာမျိုးကိုအရင်လုပ်လို့ပဲပေါ့နော်အဲ့ဒါကိုဝင်ကြီးဌာနကလေဗယ်နဲ့မလုပ်ဘဲနဲ့
မမေခသတင်းပေးပို့သွားတာပါခရော့တိုက်ပွဲသတင်းပဲဆက်ပါမယ်တတိယအကြိမ်20ရာစုပင်လုံးညလာခန်းနေလာချင်းရှမ်ပီနယ်မြောက်ပိုင်းဒေသတချို့မှာအစိုးရတပ်နဲ့
ကတမရောပေါ်ဩဇာလွှမ်းမှုနည်းနေတာဟာညဉ့်ညာရေးအတွက်အခက်အခဲဖြစ်စေတယ်လို့လည်းဝေဖန်မှုတွေရှိနေတာပါကိုညောင်ဝဲအောင်ကတင်ပြထားပါရရှင်
ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့တဝိုက်နဲ့နမ်းဆန်မြို့နယ်တောက်ဖြူလေးတန်နင်းကြီးရွာတဝိုက်မှာဒီရက်ပိုင်းအတွင်းကြိုကြားကြိုကြားတိုက်ပွဲတွေဆက်ဖြစ်နေပြီးယနေ့ချိန်တည်းဒေသခံတွေစစ်ဘေးရှောင်နေရတယ်လို့ TNL
တအောင်ပလောင်တက်ပြောခွင့်ရပုဂ္ဂိုလ်ဘုံမူတာအိုက်ကျော်ကပြောပါတယ်တပုတ်ငယ်တွေတော့ရှိတယ်ဗောနော်ဟိုနားနေနေဒီနားနေနဲ့ဒါရေဆိုင်တွေ့ပြီးမှအဲ့မှာကိုခဏတစ်ချို့တွေဖြစ်လာတော့ရှိတယ်အဲ့ဒီကြောင်မဲပဲချမ်းရယ်နမ်းဆန်ပဲချမ်းရယ်အဲ့ဒီရက်တွေဖြစ်တယ် ဖြစ်ပြီးတော့ရှိတာဒီနမ်းဆန်မြို့နယ်ချက်ချူလီကြီးရွာတို့ပါနင်းကြီးရွာတို့ကတ်ဆိုက်ကြီးရွာတို့အနာတော်ဝဲကဒီမြတ်တမတော်ကရန်ကြီးတွေပြခါတော့ဒီရလူထုတွေကအဲ့မှာကြောက်လိုက်မှာအဖက်ပြီးလာတာကြတယ်အခုကြောင်မဲဘက်မှာရောဒီမိုင်းကောဘက်မှာရောအာလိုအလူကြီးထောင်ကျော်လို့ရှိပြီစစ်ကြောင်တို့ကတည်းကဟာကြောင်မဲနဲ့မိုင်းကောမြို့နယ်တွေကဖိုးနှုတ်ကြီးကျောင်းတွေမှာခိုးလုံနေရတာပါရှမ်းပြည်နယ်အတ
ောင်းကနေတိုက်ခိုက်ခဲ့တာရှိတယ်လို့ TNL တပ်ကပြောပါတယ်။ကချင်ပြည်နယ်ဘက်မှာလည်းတလောကတိုက်ပွဲတွေပြင်းထန်ခဲ့ပြီးအခုရက်ပိုင်းအတွင်းတိုက်ပွဲတွေကျဲသွားပေမဲ့ငြင်းငြင်းရေးအလားအလာပေါ်မျှော်လင့်ချက်နည်းနေသေးတယ်လို့ KIO ကချင်လွတ်လပ်ရေးအဖွဲ့နိုင်ငံသားရေးဒုတာဝန်ခံဦးတောင်ခါကပြောပါတယ်
။အခုတလောနည်းနည်းတော့ထိခဲ့တာပေါ့ကျွန်တော်တို့ဘက်ကဆိုတန်ရင်29 area နဲ့ဆနစ် area နဲ့တန်ရင်14ဘက်မှာပေါ့တမိုင်းဘက်မှာအခုကပြန်ငြိမ်ကြသွားပြီငိုငြိမ်ချမ်းရေးဆိုတဲ့တန်ကြုံဘက်ကဝေးတာပေါ့ဗျာတိုက်ပွဲကပုံမှန်ဖြစ်နေတာလေ
21ပင်လုံညီလာခံလို့ငြိမ်ချမ်းရေးဆိုင်ရာဆွေးနွေးပွဲတွေညီလာတိုင်းအစိုးရတပ်ကထိုးစစ်ဆင်လေးရှိတယ်လို့ TNL တပ်ဗိုလ်မှူးတာအိုက်ကျော်ကပြောပါတယ်
အဲဒီလိုတတိယဆန်းမိတာတော့ဘူးအရင်ဦးသေးတဲ့ငယ်အစိုးရနဲ့ထက်ကြရပါတော့ဒီစီမင်းကြီးရှင်းလင်းပွဲပြုလုပ်ခနိုင်ပြီးစေဒီမှာတမတော်အထူးစစ်တွေပြုလုပ်လာတယ်ဒီတပ်ပေါ်ကပူပြီးများလာတယ်အညာရှင်းလင်းပွဲဖြစ်ကနေလည်းဖြစ်ကနေလည်းအမျိုးလိုလိုအမျိုးဖြစ်နေတာ
ဒေသတွင်းမှာတိုက်ပွဲတွေရပ်တန့်မှုနဲ့အပြစ်ခတ်ရစဲရေးညှိနှိုင်းဆောင်ရွက်ဖို့အိန္ဒိယနိုင်ငံတချို့ကရောပြည်တွင်းလူမှုအဖွဲ့အစည်းတွေကပါတိုက်တွန်းနေကြပေမဲ့တိုက်ပွဲတွေဆက်ဖြစ်နေတာဟာအစိုးရကတပ်မတော်ပေါ်ဩဇာလွှမ်းမိုးမှုနည်းနေတဲ့အချက်ကအခက်အခဲရှိစေတယ်လို့ KIO အဖွဲ့ရဲ့ဦးတောင်ခါကသုံးသပ်ပါတယ
်အစိုးရကတပ်မတော်ပေါ်မှာလွှမ်းမိုးမှုမရှိသေးတဲ့ရေကငင်းချမ်းရေးအကောင့်ဘက်အပြုတ်တော့ဘက်ပြန်ကောင်းလေလာဖို့ဆိုတာနည်းနည်းဝေးသေးပေါ့ဟိုလွန်ခဲ့တဲ့မေလတုန်းကဗိုလ်ချုပ်ခင်ဇော်ဦးစီမာကျွန်တော်တို့ KIO ညီနိုင်ဆွေးနွေးရေးအဖွဲ့ကောင်းဆောင်ဦးစံဘုတ်ကံရဲ့ဆိုင်နဲ့ပေါ့အဲဒါဘန်လက်ရှော့ထောက်လို့ပို့တဲ့ကံလန်ပေးတယ်ဒါပေမဲ့အခုချိန်ထိဘာမှသုံးပြမှုမရသေးဘူ
းဒီတော်တွင်ရှမ်းပြည်နယ်မှာကျင်းပမဲ့အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲအကျိုးလူထုတွေ့ဆုံပွဲတွေကိုတက်မတော်ဘက်ကဟန်တားခဲ့တဲ့အတွက်ဇန်နဝါရီ12ကနေ14ရက်နေ့ထိလင်းခေမြို့မှာကျင်းပမဲ့ဆွေးနွေးပွဲကိုယာယီရက်ရွှေဆိုင်လိုက်ကြောင်းရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSSSS ကဒီကနေ့ကြေညာချက်ထုတ်ပြန်ပါတယ်ခင်ဗျာ
ကိုညာဝင်းအောင်ပါရှင်ရှမ်းတိုင်းဒေသတွေအတွက်အမျိုးသားအဆင့်နိုင်ငံရေးအကျိုးဆွေးနွေးပွဲတွေလူလူတွေ့ဆုံပွဲတွေကျင်းပခွင့်မရတာကြောင့်လာမယ့်12ရက်နေ့မှာလင်းခေးမှာကျင်းပဖို့ပြင်ဆင်ထားတဲ့ရှမ်းလူမျိုးအလိုက်အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲရက်ကိုယာယီရွှေ့ဆိုင်လိုက်ကြောင်းအပြည့်ရစာချုပ်လက်မှတ်ရေးထိုးထားတဲ့ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS ကသတင်းထုတ်ပြန်ပါတယ် အကျိုးဆွေးနွေးပွဲတွေကျင်းပနိုင်ဖို့အရေးကိုဆက်လက်ညှိနှိုင်းသွားမယ်လို့လည်းအဖွဲ့ရဲ့ပြောခွင့်ရသူကပြောပါတယ်။ဒီသတင်းကိုတော့ပြည်အမြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ရှမ်းတိုင်းရင်းသားတွေအတွက်မြို့သားစဉ်နိုင်ငံရေးဆွေးနွေးပွဲကျင်းပဖို့အစိုးရကြံ့မှော်တဲ့ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS SSC တောင်ပိုင်းအဖွဲ့အကြမှာအချိန်ပေါင်းများစွာဆွေးနွေးပြီးတဲ့နောက်ဒေလ12ရက်နေ့ကနေ14ရက်နေ့အထိလင်းကင်းမြို့မှာကျင်းပဖို့မူလကသဘောတူပြင်ဆင်ခဲ့တာဖြစ်ပါတယ်။
ဒါပေမဲ့ဒီရက်တွေမှာမလုပ်ဖြစ်တော့ပဲချွေဆိုင်လိုက်တယ်လို့RCSS SSC တောင်ပိုင်းရဲ့ပြောရေးဆိုခွင့်ရှိသူဒုဗိုလ်မူကြီးဆိုင်ဦးကပြောပါတယ်။ဟုတ်ကဲ့ပါကျွန်တော်တို့ရှေ့ဆိုင်နေဆိုတာကကျွန်တော်တို့လူစုစုစည်းပွဲပေါ့နော်ကျွန်တော်တို့တောင်ကြီးမှာလုပ်ဖို့ခမည်းရဲ့နေ့ဖြစ်ရဲ့နေ့ကိုယ်ရဲ့နေ့လုပ်ဖို့ရတာဒါပေမဲ့ကျွန်တော်တို့မလုပ်နိုင်လို့ပေါ့နော်နောက်ပြီ
ဖို့သဘောတူခဲ့ပေမဲ့မြို့နယ်အများစုမှာတမ်မော်ကဟန်တာပြပင်ခဲ့တယ်လို့ပင်လုံကြောင်မဲကာလီတချီလေးတို့မှဆူဆူဝါဝါတားဆီးခံခဲ့ရကြောင်း RCSS ရဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်အကျိုးဆွေးနွေးပွဲတွေကရရှိတဲ့လူလူသဘောထားတွေကိုဒီလ9ရက်ကနေ9ရက်နေ့အထိတောင်ကြီးမြို့မှာအနောက်ဆုံးအကျိုးဆွေးနွေးပွဲကျင်းပပြီးအတီးပြုတ်စာတမ်းမူကြမ်းတစ်စောင်ရေးဆွဲဖို့ပြင်ဆင်ခဲ့ပေမဲ့ထပ်မံပိတ်ပင်ခံခဲ့ရပါတဲ့အကျိုးဆွေးနွေးပွဲတွေပိတ်ပင်ခံခဲ့ရတာကြောင့်လင်းကင်းမှာကျင်းပမဲ့ရှမ်းလူမျိုးအလိုက်မျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲရက်ကိုယာယီရွှေ့ဆိုင်းလိုက်ကြောင်းကြေညာချက်မှာဖော်ပြပါတယ်ဒီလိုပိတ်ပင်နာရီနဲ့ပတ်သက်လို့တမရော်အစိုးရနဲ့တွဲဆုံဆွေးနွေးပြီးအစဉ်ပြေရင်အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲကိုပြန်လည်ကျင်းပမှာဖြစ်ကြောင်းလည်းပြောပါတယ်။
အဲကျွန်တော်တို့ခုကယာယီဟိုကဆိုင်းရထားတာပဲဖြစ်နေတယ်။ကျွန်တော်တို့ခုကတွဲဆုံဆွေးနွေးလို့အစဉ်ပြေတဲ့အချိန်ကျကျွန်တော်တို့ကပြန်ပြီးတော့လုပ်မှာဖြစ်ပါတ
ယ်။တမရော်အစိုးရနဲ့တွဲဆုံဆွေးနွေးရမှာလူမှုတွဲဆုံပွဲတွေလွတ်လွတ်လပ်လပ်ကျင်းပနိုင်အောင်လည်းအကျိုးဆွေးနွေးပွဲကိုတောင်ကြီးမြို့မှာကျင်းပခွင့်ရအောင်ဆွေးနွေးမှာဖြစ်ကြောင်းပြောပါတယ်။တောင်ကြီးမြို့မှာအကျိုးဆွေးနွေးပွဲကျင်းပခွင့်ရရှိရေးအတွက်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့တမ်ဘော်ကကွေယူဦးစီးချုပ်ထံကိုစာရေးသားပေးပို့ထားပေမဲ့အကြောင်းပြန်ကြားတာမရှိသေးကြောင်းအစိုးရရဲ့ငြိမ်းချမ်းရေးကော်မရှင်တမ်ဘော်ကိုစလယ်ရီနဲ့လည်းဆွေးနွေးထားပြီးဖြစ်ကြောင်းလည်း RCSS ရဲ့ထုတ်ပြန်ချက်မှာပါရှိပါတယ်ရှမ်းလူမျိုးလိုက်မျိုးသားဆင့်နိုင်ငံရေးဆွေးနွေးပွဲတွေဖြစ်မြောက်ရေးနဲ့ပတ်သက်လို့ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ကတွဲပက်အထွေထွေတွေ့ရမှုနှစ်ဖြစ်တဲ့စိုင်းကျော်ညွန့်ကအခုလိုသုံးသပ်ပါတယ
်။ဟုတ်ကဲ့ကျွန်တော်ရှမ်းများကစကြဲတောင်ကြီးနဲ့တင်လို့မှလောက်ချင်တာပါ။ဟိုဒေါက်တာလောဆက်ကနေပြီးတော့မိုင်းပန်တို့မိုင်းတော်ဝိုင်းစားလို့ပြောရကြ။ဂျားတဲ့ကနေပြီးတော့နိုင်ငံတော်တိုင်ပင်ခံတောင်ဆန်းစုကြည်ကနေပြီးတော့ဒင်းခင်းဆိုတဲ့ဂျားချလိုက်တယ်။အဲ့တော့ကရင်းချင်းမှာဒီဟာလောက်အောင်ကြားချပေးလိုက်တဲ့လူကလင်းချင်းမှာအောင်မြင်စွာဖြစ်ပေါ်လာရေးတဲ့အဆဆအရာရာကုညီဖို့တောင်းရှိတယ်။ဘာကြောင့်လဲဆိုတော့ဒါကကောင်းတဲ့စီကြီးကိုယ်တိုင်သူကိုယ်တိုင်ထုတ်ဖြတ်လိုက်တဲ့ကိစ္စဟောဒီပေါ်မှာတော့ဒီညာလောက်ပါဆိုပြီးတော့ပြောလိုက်တဲ့လူပေါ်မှာတောင်းရှိပါတယ်။ဒီကိစ္စအောင်မြင်နိုင်ရေးဆိုတာ
ဒီရပိုင်းတွေအတွင်းမှာရှမ်းပြည်နယ်တောင်ပိုင်းလွယ်လင်တဲ့မိုင်းပြင်းမြို့နယ်တွေအတွင်းမှာအစိုးရတပ်မတော်နဲ့ RCSS SSA တောင်ပိုင်းတပ်ဖွဲ့တွေကြားမှာတိုက်ပွဲဖြစ်ပွားတာတွေရှိတယ်လို့အစိုးရဘက်ကတိုက်အင်အားတွေတိုးချဲ့လာကြောင်းလဲဒုဗိုလ်မှူးကြီးဆိုင်ဦးကပြောပါတယ်လောလောဆယ်မှာပြည်တော်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံတတိယအစည်းအဝေးကိုဒီလကုန်ပိုင်းလောက်မှာကျင်းပဖို့ရှိနေပြီး RCSS အနေနဲ့တယောက်မယ်မတယောက်ဘူးဆိုတော့ဆုံးဖြတ်ထားတာမရှိသေးပါဘူးလာမယ့်ကြာသပတေးနေ့မှာတော့တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့ဟာအရေးပေါ်အစည်းအဝေးကျင်းပဖို့ရှိနေပြီးဒီအစည်းအဝေးမှာပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံတတိယအစည်းအဝေးကိုရွှေ့ဆိုင်းဖို့အတွက်ဆွေးနွေးပွဲရှိကြောင်းနဲ့သတင်းတွေထွက်ပေါ်နေပါတယ်
ကိုမိုးစောပါရှင် VOA မြန်မာပိုင်းကထုတ်လွှင့်ချက်တွေကို Democratic မြန်မာအသံ TVB ကနေဖန်ယူချီရှုနိုင်ပါတယ် TVB ရုပ်သံဆက်လောင်းကနေနေစဉ်ည10နာရီနဲ့မနက်9နာရီအစီအစဉ်တွေမှာဖြစ်ပါတယ်ပုံမှန်ချီရှုနေကြ VOA ရဲ့ Asia Set 7ကနေပြီးပြသတဲ့မိနစ်30စာနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေပြင်သတင်းဆောင်မတွေတွေ့ဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို TVB ရုပ်သံကနေချီရှုနားဆင်နိုင်ကြပါတယ်ရှင်
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါသောတာရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်ဇန်နဝါရီလ10ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုလိုင်းတိုမီတာ19 25 30နဲ့လိုင်းလမီတာ190ကနေည10နာရီထိတိုက်ရိုက်ထုတ်လွှင့်နေပါတယ်ဒီကနေ့ညဖက်ဒုတိယပိုင်းအစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးနဲ့တက်တန်ရောင်းသတင်းလောအစီအစဉ်ဖြစ်ဘလော့ဂါတွေပြောသမျှကဏ္ဍကိုလည်းနားဆင်ကြမှာပါဒါအပြင်နောက်ထပ်တင်ဆက်ပေးမယ့်သူယုံကြည်ရအစီအစဉ်မှာကြားဖို့ရှိတာကတော့
ဒီလိုပဲလာလေတဲ့လူတွေရောအလုပ်လုပ်တဲ့လူတွေရောမြို့လူမြို့သားတွေမှာမိသားစုအပန်းဖြေဖို့အချိန်ကြီးဆိုလိုအပ်ပါတယ်။အဲ့ဒီတော့ကျမတို့ကပန်းချန်လေးလို့ကိုယ့်ရဲ့တဘာဝမြို့အနေထားမှာရှိတဲ့အကေွေအကေမြို့
နယူးယောက်ပြည်နယ် Queens College မှာမဟာဘွဲ့တင်တန်းတက်နေတဲ့မခန်းရွှေဇင်ဝင်းကသူယုံကြည်ရကိုနောက်ပိုင်းမှာအပြည့်အစုံပြောပြသွားဖို့ရှိပါတယ်။ခုအရင်ဆုံးတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးပါမယ်။မြန်မာနိုင်ငံကပုဂ္ဂလိကဘဏ်တွေပြုပြင်ပြောင်းလဲရေးအတွက်လိုအပ်ချက်တွေအပါအဝင်အစိုးရရဲ့လက်ရှိဘဏ်စနစ်ပြုပြင်ပြောင်းလဲရေးဆောင်ရွက်မှုတွေနဲ့အောက်ခြေလူလူအကြားလက်တလောရင်ဆိုင်နေရတဲ့ကုန်စည်နှုန်းကြီးမြင့်မြုပ်အခက်အခဲတွေအကြောင်းပြည်သူ့လွတ်တော်ငွေစင်းကော်မတီဝေဟောင်းဒေါက်တင်ွယ်ဦးနဲ့ဆက်သွယ်မေးမြန်းပြီးခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာအပိုင်းနှစ်အဖြစ်နဲ့ကိုဇော်ဝင်းလိုင်ကတင်ပြပေးထားပါတယ်ရှင်
ဘာနေပြီးတော့ဒီကိစ္စကိုသာတင်းတင်းကြပ်ကြပ်ပေါ့နော်အချိန်မီချုပ်ကင်နိုင်ခြင်းမရှိဘူးဆိုရင်တော့ဒါစီးပွားရေးအကျတဲနဲ့များရင်ဆိုင်ရနိုင်သလားအခုလဲလူလူအောက်ခြေလူလူကတော့ကြက်တဲနေကြတာပေါ့နော်ဒါပေမဲ့ဒီတဲ့အချိန်နေဆိုပြီးတော့မတည်ငြိမ်မှုတွေဖြစ်တဲ့ဘက်ကများဥတည်သွားမလား
ဟုတ်တယ်အခုအရာလူရအခုအရာကြက်တဲလို့ကျွန်တော်တို့အခုဒီမှာဈေးသွားမနေမကြမဟုတ်ဘူးဒါပေမဲ့ဈေးသွားတော့ကစိုးရဲကစီးကို300နဲ့စီးယူမှ900နှစ်စီးဆိုတာယူနိုင်မယ်ဈေးကကုန်နိုင်တယ်ဥစ္စာအဲ့ဆိုဒီရအလုပ်ဒီကိုပြင်ပြီးတင်လိုက်တာပေါ့ဈေးစက်ရ150တာဆိုဆိုနှစ်စီးနည်းနည်းရောင်းလို့ရအောင်ကျွန်တော်ဆဲဆိုမစားနိုင်ဘူးကျွန်တော်ကမှမွေးနိုင်မယ်နှစ်စီးဟုတ်တယ်မလားဈေးကကုန်တာဈေးကပေါ့ဆိုများအဲ့လိုဈေးကိုပြင်ပြီးတင်လိုက်တဲ့ခါကျတော့ဆဲဒီမှာကိုတို့ခရတာဆန်းနဲ့ဈေးတက်တယ်လေနောက်အခုဓာတ်စီပါညာဈေးတက်တော့ transport ကဈေးတက်ကုမ္ပဏီရထပ်ဈေးတက်ပေါ့အဲ့ကြားရဲကကျွန်မပြောရမှာဟုတ် minimum wages ကိုအစိုးရသွားမထိပါနဲ့ဈေးကစီးပွားရေးစနစ်မှာ minimum wages ကိုအစိုးရထိလို့မရဘူးဆိုတာ minimum wages ကလည်းအခု3600နေပါဦး5600တိုးတောင်းနေမှာလားအဲ့ဒါဆိုကုန်ထုတ်လို့ဈေးကြီးများမယ်ဆိုရင်ဘယ်သူမှဘာထုတ်နိုင်မှာမဟုတ်တော့ဘူးပြုတ်ပစ္စည်းတွေထိုင်စားနေကြမှာလေ USDC ထိုင်စားနေရအဲ့လိုဖြစ်သွားတယ်ကုန်ထုတ်လို့လည်းမလုပ်ဆိုင်ဘူးဆိုတော့ SME ကဘာထုတ်လို့မရတော့အဲ့လိုဖုန်ဖြစ်ပေါ့ပေါ့အဲ့တော့နောက်တစ်ခုကလည်းပြောရမယ်ဆိုလို့ရှိရင်ဒီဟိုလက်စာတတ်မှတ်တုံးကလေးက16နဲ့တတ်မှတ်မှာလုံးလုံးတဲ့ရက်ကို16ပဲတွေ့ရမှာလေ35ရက်အဲ့ကြောင့်ပေါ်လာတယ်3.128လောက်ရှိတယ်အဲ့တော့35ရက်ဆိုတော့ပေါ်လာတာလေအနည်းဆုံးလောက်ခါအဲ့35ရက်350နဲ့ကြာ40ပဲဖြစ်လာတယ်တစ်ထောက်ကတော့အဲ့တော့ခုနောက်ဆုံးကဒီနေ့ကိုအနည်းဆုံးလောက်ခါကိုသူက3600ဆိုတော့တောင်းလို့ဒီလာစာကိုတက်တဲ့ခါကျတော့ကျွန်တော်တို့ပြည်စီရပါတယ်ကျွန်တော်လည်းပြောချင်အထားဆောင်ဆိုတော့4000တတ်မှတ်ဆိုရက်30နဲ့နှောက်ဆိုင်တော့3000ဖြစ်တော့အောက်ဆုံးလောက်ကတသိန်း1000ဖြစ်သွားရက်30နဲ့2026နဲ့မြောက်မယ်ဆိုအနည်းဆုံးလာစာတသိန်း1000မှတသိန်းနဲ့6000အဲ့လောက်ပဲကြာအဲ့တော့ဆင့်နေညွတ်သွားတဲ့ခါကျတော့လာစာကသူ့အလိုလိုပုံပြီးညွတ်သွားတာလေအခုကနေလာစာကလည်းဖောင်းပေါ်သွားတာပေါ့ဟုတ်တယ်မဟုတ
်ဟုတ်တယ်ဟုတ်တယ
်အနည်းဆုံးလို့minimum pay တမောင်းရင်းကြည့်ရမှာအဲ့တော့အဲ3600ကို fix လိုက်တာဒီတစ်ခါ brown fix ရက်400နေ400တစ်ခါရက်300တက်မှာတက်တာကြီးအကုန်လုံးကဘယ်ပုံမှမပြီးတက်တယ်ဆိုအကြောင်းကရှိပြီးသားလေအဲ့ဒါကိုထည့်မှတ်ဖက်နဲ့ပြောရတယ်အားရတော့ပါတယ်3600ဆိုရင်တော့လူရက်အခုဟိုနောက်ထပ်ရက်မှန်ကြီးတို့ overtime ကြီးတို့ရှိသေးတယ်လေဟုတ်တယ်မလားအ
ဲ့တော့
အဲ့ဒါကြီးပါမယ်ဆိုရင်900တော့ချစ်မှာအဲ့ဒါကိုဒီ9600ကျေးဇူးပေးနေတောင်းလိုက်မယ်ဆိုကျွန်တော်ရမှန်ရဥပဒေရေးဒီနေ့ကို1000လောက်မင်းဘယ်သူမှကုန်စင်မထုတ်နိုင်တော့ဘူးလေဟုတ်တယ်မဟုတ
်ဟုတ်တယ
်နေဆုံးလိုက်တော့
အဲ့တော့တစ်ဖက်မှာကုန်စင်းတော့မြင့်နေတော့လေအလုပ်သမားတွေကလည်းသူတို့ကလာစားပို့လို့ခြင်းလာစားပို့လို့ခြင်းတော့ကုန်စင်းတော့ထပ်တယ်အဲ့မှာအမှဂျာယီတူမီရဖြစ်ပြီးတော့ပတ်ချလဲနေရော
ဟုတ်တယ်အဲ့တော့ investment အတွက် manufacturer လို့ခုအတွက်ရင်းမြစ်ရလည်းမရဘူးလေအဲ့ဘန်လေးရနေပြီးရင်းမြစ်ရခုနကတော့မတက်တစ်ဖက်ရသွားပြီးတော့ချီးရခါရချီးလိုက်အဆောင်ဆောင်ခါတို့ကလည်းပြဆားသေးရလေ
ကိုယ်မေးမှာလည်းဒုက္ခရရလို့တခါနဲ့မရှိဘူးအဲ့လိုတမားလေးစိတ်တက်တယ်အဲဒီကကုန်ဆိုင်ရဲ့အနေနဲ့မားကတ်ကဆိုမားကတ်ကြတယ်မစင်တိုင်းနိုင်ဘူးဘူးဒီစီရညံ့နေရညံ့နေခါသူများနဲ့မစင်တိုင်းနိုင်ဘူးအဲ့ဘာမှဒီရောင်းဝယ်ကိစ္စအဲ့လိုကခက်ခဲနာပေါ့အဲ့စမ်းကြီးဆမအဲ့ဒီဘန်ဂျီဘာနေရငွေချီးတယ်နေမှာအတုံးလုံးများနေတဲ့ကိစ္စရောသူကတချို့ထောက်ပြကြတာကတချို့စီးပွားရေးကိုလေ့လာ 1.5 တို့တိရမလားဟို 1.30 တို့လောက်နေသူတို့ဘန်ဒိုးနှုံးပေးနေရပြန်ဗမာနိုင်ငံမှာကြာတာတိရမလားအဲ့ဒီ3-4ဆလောက်များတဲ့1500ခိုင်နှုန်း1800ခိုင်နှုန်းပေးနေရတာမျိုးတွေရှိနေတော့ဟိုသူများနဲ့ရှင်းမယ်ဆိုရင်ဟိုဘောစီးပွားရေးလုပ်ငန်းရှင်တွေငွေချီးပြီးတော့ဟိုစီးပွားရေးသူတို့ဖွံ့ဖြိုးအောင်ကြီးထွားအောင်သူလုပ်ဖို့အခက်အခဲတွေရှိတယ်ဆိုပြီးတော့ထောက်ပြကြတာရှိတယ်အဲ့လိုမျိုးတွေရောဆက်မှာဟု
တ်တယ်တို့တော့များတယ်ဒါပေမဲ့ဗမာပြည်ရဲ့ဗမာရဲ့အလေးထားကခုဥပမာကြောင့်ပဲကိုပြောရှင်အလကားရံပါလဲအားလုံးလို့ပြတဲ့ဆိုရှိရမလားအဲ့ဒါကြောင့်အတုံးနှုံးနဲ့ချင်းခုဖင်းချုပ်ထားတာတောင်မှဒီအတုံးနှုံးဗမာလောက်ပြန်ဆမ်းမယ်ဆိုတာပြီးလို့ဘူးလျှော့ချီတာအတုံးနှုံးကနည်းမယ်ဆိုတော့မာရဲ့နေချာတိရမှာတိုက်တော်ဝဲပြလိုက်မှလေးပြဿနာကြမှာမရှိလဲအဲ့လိုလို့မှာအဲ့ဒါကြောင့်ဗမာပြည်နဲ့ဒီအတုံးနှုံးကတော့ကြိုက်ပဲဘာလို့ဆိုအစိုးရဘက်ကမကြည့်အောင်မှာလေအစိုးရဘက်ကတော့အတုံးနှုံးမမရဘူးဆိုရှင်နောက်တစ်ခုဗမာပြည်မှာကခုနကဟိုစာချုပ်တွေဝယ်တဲ့အလေးထားတွေလည်းမရှိကြဘူးလေဒီပတ်စံကိုပဲဒီတိုင်းရင်းဆိုင်ကလေးရှင်ကိုမရှိပတ်နေကိုပဲတုံးနေကြတာဆိုတော့စာချုပ်ဝယ်ပြီးပတ်စံဆူရဲလူကလည်းအလွန်ရှားတယ်နောက်စီဗီအကောင့်ဖွင့်ပြီးတော့လုပ်တဲ့လူလည်းအလွန်ရှားတယ်ပတ်စံကိုတုံးမဲ့လူတွေကပဲကိုများနေတာကိုအရေးတော့ကအဲ့တော့အဲ့အတုံးနှုံးအလောင်းရမှာဘာငါဆက်ပြီးတက်တည်နိုင်ပါလေဟိုဘန်ဒီဘက်ကကြည့်အောင်ပါ
ဒီဟာကိုဆရာမတို့ကပို့ပြီးတော့တိတော့စနစ်ကိုဟိုတကယ်လို့များသာဒီပုဂ္ဂလိကဘဏ်တွေကိုစောစောဘဟုဘဏ်လုတ်တလို့မျိုးသူတို့ဒါ reform လုပ်ဖို့အတွက်သူတို့အချိန်ကာလသတ်မှတ်တာ6လနဲ့3နှစ်တိုးပေးတယ်သူတို့လိုအပ်ချက်ရပါတော့တိုးပေးတယ်ပဲထားပါစို့ဒါဟိုပါပေါ့သူတို့လက်တွေ့ကြတဲ့အတိုင်းအချိန်ကာလအတိုင်းတားလို့ဆိုကြပါစို့ဒါပေမဲ့ဆရာမအမြင်မှာကတော့ဒီပုဂ္ဂလိကဘဏ်တွေကိုပြုပြင်ပြောင်းလဲဖို့တော့ကစောစောဆရာမပြောတဲ့ဒီအချက်ဒီ gold reserve ကိစ္စရော minimal reserve ကိစ္စတွေတော့ရှိတာပေါ့နော်ဆရာမသာဆိုရင်ဒီပုဂ္ဂလိကဘဏ်တွေပြုပြင်ပြောင်းလဲဖို့အတွက်အရေးကြီးတဲ့ priority 1 2 3ကဘာဖြစ်မလဲဆရာမ1 2 3စသဖြင့
်အရေးကြီးကခုနကပြောဆိုဆုကမရှိရင်ကိုပြူမချရအောင်လေသူကဘဏ်နာမည်ရအောင်ဆီဆောက်ချရတယ်ခုက minimal reserve ratio ခုမှဆို30ထားပဲဆိုရင်အပြည့်အစုံခု90ပဲသူက money circulation လုပ်ခွင့်ရှိရမှာအ30ဆို30မကဟိုကထားနိုင်ရမယ်30ဆို35 40လောက်တိုးထားဖို့လုပ်ရမယ်ပုဂ္ဂလိကဘဏ်ကမ္ဘာသူဘန်ခိုင်မှာမဟုတ်တော့သူတော်ရီခိုင်မှာပေါ့သူများချိတဲ့ကအဲ့လိုချိအတူရတာတော့ရတာပဲဒါပေမဲ့ကျေးဇူးဆိုတာထည့်တွေ့ရမှာလေဘက်ဒက်လေအဲ့ဒါသူရချိပြီးဆိုကျေးဇူးဆိုတာထည့်မတွေ့ကြတာရမယ်အတူလေးသွားတွေ့တယ်မဟုတ်ဘူးကျေးဆုံးသွားမှာဒီကိုရင်းနှီးကြတဲ့ကိုရင်းနှီးရပါဆုံးသွားမှာလေရလာတဲ့အရင်ပေါ်မှာရတဲ့အတူလေးကိုသွားတွေ့နေရတယ်အဲ့တော့အကျေးဆုံးသွားရင်ရောကျေးဆုံးသွားတဲ့ခါအင်းလို့သွားပြတဲ့ခါသွားသိမ်းတာလို့ဘလော့ခ်ရဲ့အခါလီလန်တင်ရောင်းတော့အောက်ဈေးနဲ့ရောင်းဘာနေဆုံးတာပဲလေတကယ်ကြတာဟုတ်တယ်မှာအဲ့နံပါတ်1ကအဲ့ junior reserve ratio ထားရမှာနံပါတ်2ကကြအဲ့အတူကိုချဲ့လူအမခံလူပါဘောက်စချာလူရအမခံပေးရမှာကဥလာငွေရှိဥပါတို့ဥမြတို့အမခံဥပါတို့ဥမြတို့ရဲ့ပစ္စည်းပါအပေါင်းစုထားမှာအဲ့အမခံရဲ့ပစ္စည်းပါအဲ့မှာစိတ်ချမှာပေါ့ပြန်ဆန်တယ်ဆိုတော့အဲ့လိုရမှာဟိုဝိုင်းကြီးချုပ်ပေါ့နော်ဟု
တ်ကဲ့
အဲ့နံပါတ်3ကကြတော့နံပါတ်3ကကြတော့အဲ့သူတို့စုရင်းအကောင့်ရင်းများထားအောင်လုပ်ရမှာစုရင်းအကောင့်မှာများထားပြီးရမှာကရင်အကောင့်နဲ့နောက်တစ်ခါ audible စစ်ဒီမြတ်ထားမှာ audible စစ်မြတ်ထားမှာလူရအတူများမယ်အတူများတစ်ဆန့်ပါပို့ပြီးတော့ဒါမှထားနိုင်အောင်လို့လုပ်ပါအဲ့တော့အဲ့ဆုံးအဓိကထားလို့
ကျောင်းဝင်လိုက်စီစဉ်တင်ဆက်တဲ့အပတ်စဉ်စီးပွားရေးကဏ္ဍဖြစ်ပါတယ်ဒီစီစဉ်ကိုအပတ်စဉ်တင်းနေလာနေညပိုင်းနဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တိုင်းမှာပုံမှန်ထုတ်လွှင့်ပေးနေပါတယ်ခုတော့မနက်ဖြန်အင်္ဂါနေ့ည9နာရီတိုင်းလေးလိုက်စီစဉ်မှာပါအကြောင်းလေးဆွေးနွေးမလဲဆိုရနာဆင်ကြည့်အောင်ပါရှင
်ဒေါ်ရစ်နေရှင်ပြောင်းစုနေနေရင်ညီလာခင်21ရာစုပင်လုံးတတိယကျင်းရွှေနွေပွဲဒီလာရဲမှာကျင်းပဖို့ရှိနေစင်ပါပဲတိုင်းသားနေနေတွေမှာတိုက်ပွဲတန်တွေလည်းထွက်ပေါ်နေရပါငင်းရဲရဲနှစ်ဖြစ်နဲ့တတ်မှတ်ခဲ့တဲ့ပြီးခဲ့တဲ့နှစ်ထက်ဒီနှစ်မှာပြည်တွင်းငင်းရဲရဲကိုမျှော်လင့်နိုင်မယ့်အလားအလာတွေနဲ့ပတ်သက်လို့ VOA ရဲ့အင်္ဂါညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးခြင်းတဲ့သူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပြီးတော့ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အတန်း file နဲ့ပဲဖြစ်ဖြစ် view ရဲ့ email လိပ်စာ bamis@viewnews.com ကိုကြိုတင်ပြီးပေးပို့ထားနိုင်တယ်လို့ view ရဲ့ facebook အစာမျက်နှာမှာလည်းမှတ်ချက်ကိုကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။အင်္ဂါညတိုင်းရည်ရည်လာအစီအစဉ်ဆက်ပြီးပါမယ်ရှင်။
VOA American အစံရတဲ့လေလိုက်စီစဉ်ကိုအင်္ဂါနဲ့စနေညပိုင်းစီစဉ်နမတပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။အင်္ဂါနဲ့ည9နာရီတိုင်းလေလိုက်စီစဉ်မှာပတ်ဝန်းဆွေးနွေးကြဖို့ချက်ပြီးတော့ဖိတ်ခေါ်ပါရရှင်။အခုတော့သတင်းပတ်စင်ကဏ္ဍတစ်ခုဖြစ်တဲ့ blogger တွေပြောသမျှအစီအစဉ်ရဲ့အလဲပါ။တက္ကသိုလ်လုံးကနေပညာနဲ့လျက်စစ်ပစ္စည်းကုမ္ပဏီရပောင်းများစွာပါဝင်ပြသတဲ့နှစ်စဉ်ကျင်းပနေကြနိုင်ငံတကာလူသုံးလျက်စစ်ပစ္စည်းပြပွဲ CES ကို American ပြည်ထောင်စု Nevada ပြည်နယ် Las Vegas မြို့မှာ January 6ရက်ကနေ10ရက်နေ့ထိကျင်းပမှာပါ။ဒီနှစ်ပြပွဲမှာဘလို့ပစ္စည်းတွေကိုတွေ့ရဖို့မျှော်လင့်ထားကြပါသလဲ။ဒီသတင်းပတ် blogger ပြောသမျှအစီအစဉ်မှာကုကြွကြောသိန်းကတင်ပြပေးထားပါတယ်ရှင်။
CES ပြပွဲဟာလူသုံးကုန်နည်းပညာစီးပွားရေးလုပ်ငန်းကြီးတွေသူတို့ထုတ်ကုန်တွေကိုစုဝေးပြသကြတဲ့အကြီးမားဆုံးနည်းပညာထုတ်ကုန်ပြပွဲဖြစ်ပါတယ်။လွန်ခဲ့တဲ့နှစ်ပေါင်း90 1969ခုနှစ်ကပထမဆုံး CES ပြပွဲကိုနယူးယောက်မြို့မှာလုပ်ခဲ့ပြီးချိန်ကတည်းကဆိုရင်လူသုံးကုန်နည်းပညာလောကမှာပြောင်းလဲမှုကြီးတွေအများအပြားရှိထားပြီးဖြစ်တယ်လို့နည်းပညာအသစ်တွေကိုတုံထားတဲ့ပစ္စည်းအသစ်ဆန်းတွေကလည်းနှစ်စဉ်ထွက်လာနေတာပါ။လုပ်ငန်းကြီးလုပ်ငန်းသေးအခုမှစထောင်တဲ့လုပ်ငန်းအသစ်စားတဲ့နည်းပညာကုမ္ပဏီအသီးသီးကသူတို့ရဲ့ထုတ်ကုန်တွေကိုလူတိုင်းသုံးစွဲလာဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ပါဝင်ပြသကြတဲ့ CES ပြပွဲတွင်ဒီနှစ်မှာရောဘယ်လိုပစ္စည်းတွေကိုတွေ့ရဖို့မျှော်လင့်ထားကြပါသလဲ။နည်းပညာလောကမှာအရေးပါတဲ့ပစ္စည်းအားလုံးလူကိုဒီပြပွဲအတွင်းမှာတွေ့ရမှာကတော့သိကြပါတယ်။ဒီနှစ်ကတော့စက်ရုပ်နည်းပညာသုံးပစ္စည်းတွေကိုပို့ပြီးတွေ့ကြရလိမ့်မယ်လို့ CES ပြပွဲကိုသမဂ္ဂတပြုစီစဉ်ခြင်းပါတဲ့လူသုံးနည်းပညာအသင်းConsumer Technology Association CTA က Gary Shapiro ကပြောပါတယ
် In 2018 we're seeing more and more with robotics, artificial intelligence, devices which help us stay healthy and predict
whether or not ဆက်ရှင်မှာဆက်ရုပ်နည်းပညာနဲ့ဉာဏ်တု artificial intelligence သုံးတဲ့ပစ္စည်းတွေကိုပို့ပို့ပြီးတော့တွေ့ကြမှာပါကျွန်တော်တို့ကျန်းမာနေအောင်ကူညီပေးမယ့်ပစ္စည်းတွေကျွန်တော်တို့နေမကောင်းဖြစ်တော့မလားဆိုတာကမ္ဘာနိုင်တဲ့ပစ္စည်းတွေဘလို့ကုသမှုမျိုးခံယူသင့်တယ်လို့အကြံပေးမယ့်ပစ္စည်းတွေကိုတွေ့ကြရပါမယ်။အလိုအလျောက်မောင်းတဲ့ရင်တွေထွက်လာမယ့်အလားလာကလည်းတိတ်ကိုကြီးမားနေပါတယ်။ IoT ပစ္စည်းတွေကိုလည်းပိုးပြီးတော့တွေ့လာကြရဖို့ရှိပါတယ
်။ IoT ဆိုတာကတော့ Internet of Things ကိုအတူောက်ခေါ်တာပါ။ IoT တွေဟာရေခဲတစ်တာအပူအေးအေးချိန်ညှိတဲ့ thermostat, လေအေးလေပူပေးဆက်၊ဖုန်းဆုပ်ဆက်စတဲ့လူနေအိမ်တိုင်းမှာပုံမှန်အားဖြင့်အသုံးပြုနေကြပစ္စည်းတွေတကူရေသုံးလျက်စစ်ပစ္စည်းအမျိုးမျိုးစတာတွေကိုအင်တာနက်နဲ့ချိတ်ဆက်ထားတဲ့ပစ္စည်းတွေဖြစ်ပါတယ်။အဲဒီလိုအင်တာနက်နဲ့ချိတ်ဆက်ထားတဲ့ IoT ပစ္စည်းတွေရဲ့ဈေးကွက်ဟာလာမယ့်နှစ်တွေအတွင်းအကြီးအကျယ်ဖြစ်ထွန်းလာမယ်လို့ကြွမ်းကျင်သူတွေကခန့်မှန်းထားပါတယ်။2020ပြည့်နှစ်ရောက်တဲ့အခါကမ္ဘာတစ်ဝှမ်းမှာအသုံးပြုတဲ့ IoT ပစ္စည်းပေါင်း 20.4 ဘီလီယံအထိရှိလာမယ်လို့ American နည်းပညာဆိုင်ရာသုတေသနကုမ္ပဏီတစ်ခုဖြစ်တဲ့ Gartner ကခန့်မှန်းထားပါတယ်။အထူးသဖြင့်ကတော့ဒေယုနိုင်ငံ၊မြောက်အမေရိကနဲ့အနောက်ဥရောပတို့မှာဝယ်လူအားတက်လာမယ့်အလားအလာကြောင့်ပါ CES ဟာ LG နဲ့ Samsung လို့ IoT တွေကိုထုတ်တဲ့ကုမ္ပဏီကြီးတွေအတွက်တော့တကယ်ပွဲကြီးပါပဲ။ပိုးပြီးသေးငယ်တဲ့စရုပ်တွေနောက်ထပ်ထွက်လာဖို့ရှိတယ်လို့ဟိုတယ်အကျူခန်းမတွေ၊လေဆိပ်တွေနဲ့အများပြည်သူနဲ့ဆိုင်တဲ့တခြားနေရာတွေမှာဝယ်ဆောင်မှုပေးဖို့ရည်ရွယ်တဲ့ပိုကြီးတဲ့စရုပ်တွေလည်းထွက်လာမယ်လို့ကြွမ်းကျင်သူတွေကခန့်မှန်းထားပါတယ်။Paul McManus ဟာစက်ရုပ်နည်းပညာဆိုင်ရာကျွမ်းကျင်သူတူပ
ါ We're working with malls and now we have the other smaller robots that will be going into franchises where it can take a credit card
ကုန်တိုင်ကြီးတွေမှာစက်ရုပ်တွေကိုသုံးဖို့ကျွန်တော်တို့တွဲလုပ်နေပါတယ်ဒါအပြင်လုပ်ငန်းတွေမှာသုံးမဲ့တခြားစက်ရုပ်လေးတွေလည်းရှိလာနေပါပြီဥပမာဈေးဝယ်တာကိုအကျွေးဝယ်ကန့်တဲ့လက်ခံတဲ့နေရာလိုစားသောက်ဆိုင်တွေမှာခိုင်းဖို့တို့စက်ရုပ်မျိုးတွေပ
ါမော်တော်ကားကဏ္ဍဟာလည်း CES ပြပွဲမှာမကြာသေးခင်နှစ်တွေအတွင်းပိုးပိုးပြီးတော့ပါဝင်လာတဲ့ကဏ္ဍတစ်ခုဖြစ်လာနေပါလေဒီနှစ်ပြပွဲမှာလည်း Ford နဲ့ Toyota တို့အပါအဝင်ထိပ်တန်းကားကုမ္ပဏီကြီးအတော်များများပါလာဖို့ရှိပါတယ်အလူလျောက်မောင်းနေတဲ့ကားတွေအကြောင်းတရုတ်ပြရိုက်ကူးထားတဲ့ဗီဒီယိုတွေကိုဒီနှစ်ပြပွဲမှာအတော်တွေ့ကြရမယ်လို့လေ့လာသူတွေကခန့်မှန်းထားပါတယ်တစ်ဖက်မှာတော့ကမ္ဘာမြို့ကြီးတွေမှာဒီဇယ်နဲ့ဓာတ်ဆီသုံးမော်တော်ကားတွေအကြောင်းလေထုညဉ့်ဉန်းလာကိုတိုက်ဖြတ်ဖို့ပိုးလှုပ်လာနေကြပြီးဘက်ထရီတွေကလည်းပိုကောင်းလာပူဈေးတက်လာတာကြောင့်လျှက်စစ်စကူတာလိုစကိတ်ဘုတ်ပြားလိုစပိန်လိုဒ တကူရီတုံးတယ်ယူပို့ဆောင်ရေးပစ္စည်းတွေကိုလည်းတွေ့ကြရဖို့ရှိပါတယ်။အဲလိုပစ္စည်းမျိုးတွေက Cycle Boat ဆိုတဲ့စကူတာတစ်မျိုးကိုထုတ်လုပ်တဲ့ကုမ္ပဏီက Feel Lebonti ကသူတို့ရဲ့စကူတာအကြောင်းအခုလိုရှင်းပြပါတယ
်။ You lean and the cycle board follows and steers in the direction that you lean so your body mass is always up.
ခင်ဗျာကိုယ်ကိုယ်ရင်းလိုက်ရင်အဲလိုယင်းလိုက်တဲ့လမ်းကြောင်းအတိုင်း Cycle Boat ကလည်းလိုက်ပြီးတော့ထိမ့်မှောင်သွားမှာပါ။ဆိုတော့ကိုယ့်ရဲ့ခန္ဓာကိုယ်လေးချိန်ကအမြဲတမ်းတင့်တော်တဲ့ဘက်မှာရှိနေပါလိမ့်မယ်။
virtual reality လို့ခေါ်တဲ့ကိုမြင်ဝင်ထဲမှာတကယ်အစ်စ်မှန်လို့မြင်ရအောင်ဖန်တီးထားတဲ့ဤပညာတွေကလည်းဒီနှစ်ပိုင်းတွေမှာတိတ်ကိုခေတ်စားလာပါတယ် AR augmented reality VR virtual reality MR mixed reality စသည်အားဖြင့်ဤပညာကလည်းအမျိုးမျိုးပါ Qualcomm Google Lenovo Sony Zeiss နဲ့ Kodak စတဲ့ကုမ္ပဏီတွေကထုတ်တဲ့ AR VR MR ပစ္စည်းတွေဒီနေ့ CES ပြဝဲမှာအတော်လေးတွေ့ကြရမယ်လို့ခန့်မှန်းထားကြပါတယ်။အဲ့ဒါတွေအပြင်တခြားပစ္စည်းအစ်စ်တွေတဲ့ screen resolution 4K တောင်မက 5K 8K စတဲ့ K kilo resolution နဲ့ဘိုးဘီအရွယ်အစားကြီးတဲ့ high definition smart TV တွေကိုလည်းတွေ့ကြရပါမယ်။ iMac လိုမျိုးအားလုံးတွဲထားတဲ့ Windows စနစ်သုံး PC ကွန်ပျူတာတွေ Microsoft ရဲ့ Surface tablet ကိုရှင်ပြိုင်မယ်တခြားကုမ္ပဏီတွေရဲ့အလားတူတက်ဘလက်တွေနဲ့အတူ Qualcomm နဲ့ AMD ချစ်ပြားတွေကိုသုံးတဲ့ကွန်ပျူတာတွေဒီပြပွဲအတွင်းမြင်ရမှာပါ CES ပြပွဲမှာဤပညာကုမ္ပဏီတွေနဲ့တခြားဆက်ဆက်ကုမ္ပဏီတွေစုစုပေါင်း 3,900 ကျော်ကပြကန်းတွေဖွင့်ပြီးပြကြမှာပါဒါ့အပြင်ဤပညာဆိုင်ရာဆွေးနွေးပွဲတွေလည်းရှိပြီးနိုင်ငံပေါင်း150ကတယောက်သူပေါင်း 13,000 ကျော်တက်မယ်လို့ခန့်မှန်းထားပါတယ်ဒီပြပွဲကိုကမကထပြုစီစဉ်တာကတော့ဇာတုံသူနီးပညာအသင်း CTA ဖြစ်ပြီးဒီအသင်းဟာဒေါ်လာဘီလီယံ290ကျော်ရှိတဲ့အမေရိကန်လူသုံးကုန်နီးပညာလုပ်ငန်းဂန္ဓာကိုကိုစားပြုတဲ့ပုံသွေးရေးအသင်းပဲဖြစ်ပါတယ်ခင်ဗျာ
။နေ့စဉ်ကျမနေကြနိုင်ငံတကာလူသုံးလျက်စစ်ပစ္စည်းပြပွဲ CES အကြောင်းကိုကြိုကြိုသိန်းကအတင်ပြသွားတာပါရှင်။ဒီပညာနဲ့ပတ်သက်လို့ကမ္ဘာတဝမ်း blog တွေမှာဘာတွေရေးနေဆွေးနွေးနေကြသလဲဆိုတာကိုတင်းနှာနေ့ညဘက်တိုင်းမှာ blogger တွေပြောသမျှအစီအစဉ်ကနေတင်ဆက်ပေးနေပါတယ်ရှင်။ထုတ်လွှင့်ပြီးတဲ့ blogger တွေပြောသမျှအစီအစဉ်တွေကိုလည်း VOA မြန်မာပိုင်း website ရဲ့တုဒ္ဒအဖျားဖျားဆိုတဲ့ကဏ္ဍအောက်မှာပြန်ရှာနားထောင်နိုင်ပါတယ်။ website လိပ်စာက burmese.voanews.com ဖြစ်ပါတယ်။ blogger တွေပြောသမျှအစီအစဉ်ကိုဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့blogger လို့ကောင်းစင်တက်ပြီးတော့ burmese@voanews.com စီကို email ပို့ပေးစေချင်ပါတယ်ရှင် VOA မြန်မာပိုင်းစီစဉ်တွေကို line 2m 19 25 30နဲ့ line meter 190ရိုးကနေဆက်လက်ထုတ်လွှင့်နေပါတယ်ခုတော့တက်တန်ရောင်သတင်းလွှာစီစဉ်ရဲ့အလဲပါအမှုပညာလောကနဲ့ချင်းရှားကြော်ကြသူတွေရဲ့သတင်းတူတူထထွားတွေကိုမအေးတနာကျော်ကစူးစီးတင်ပြချပါတယ်ရှင်
မင်္ဂလာပါရှင်အားလုံးဆေးလက်ပျော်ရွှင်ပေါ်ပါကြပါစေဒီလိုတက်တက်ရောင်သတင်းလောက်မှာတော့ပြီးခဲ့တဲ့2018ခုနှစ်အတွင်းမှာဖြော်ရည်ခီးစဉ်မှာဘသူတွေဝင်ငွေအများဆုံးရခဲ့ကြပါလဲပြောပြပေးတော့မှာဖြစ်ပါသေးတယ်ဒီစမလောက်ကမှထွက်သွားတဲ့2018ခုနှစ်တနှစ်တာအတွက်ဖြော်ရည်ခီးစဉ်ဝင်ငွေအများဆုံးရသူစီးရင်မှာတော့ဝါရင့်အမျိုးသားရော့ဂီတာအဖွဲ့ကထိတ်ဆုံးမှာဖိုးဆွဲပြီးတော့အမျိုးသမီးတွေထဲမှာရှိရင်တော့ဆီလင်းဒီယောနဲ့လေဂျီကာကာတို့ကအများဆုံးရပြီမဲ့လေသူတို့ကဝင်ငွေအများဆုံးအမျိုးသားအမျိုးသမီးအားလုံးပေါင်းဆင်းမှာတော့ထိတ်ဆုံးဆဲကူတဲ့တောင်မရောက်ပါဘူး Irish Day Guitar အဖွဲ့ဖြစ်တဲ့ YouTube အဖွဲ့ကသူတို့ရဲ့နှစ်30ပြည့် Joshua Tree ရဲ့90ဖြော်ပြေးခီးစဉ်ကနေပြီးတော့စုစုပေါင်းဝင်ငွေ316တန်းရရှိခဲ့တာပ
ါI'll wait for you. Sleight of hand and twist of fate. On a bed of nails, she makes me wait. And I wait without you. With or without you. With or without you.
နောက်ထပ် hard rock guitar အဖွဲ့တစ်ခုဖြစ်တဲ့ Jens and Roses အဖွဲ့ကလည်း192တန်းခွဲနဲ့ဒုတိယနေရာရရှိတယ်လို့ Full Star ကုန်သွယ်ရေးစာဆောင်ကပြောပါတယ်။သူတို့က2018ခုနှစ်ဖျော်ဖြေရေးခီးစဉ်တွေနဲ့ဝင်ငွေအများဆုံးရသူအယောက်20စီးရင်ကိုပြုစုတာဖြစ်ပါတယ်။ British Rock Guitar အဖွဲ့တစ်ဖွဲ့ဖြစ်တဲ့ Coldplay ကတတိယနေရာမှာရှိပြီးတော့သူတို့ကတော့ဖျော်ဖြေရေးခီးစဉ်ကနေDollar 238တန်းဝင်ခဲ့တာပါ။အမျိုးသမီးအဆိုတော်ဖြစ်တဲ့ဆီလင်းဒီယွန်ကတော့နံပါတ်17နေရာမှာဒေါ်လာ101.2တန်းဝင်ပါတယ်။နောက်အမျိုးသမီးအဆိုတော်ဖြစ်တဲ့လေဒီဂါဂါကတော့ဂျိုအန်ဖျော်ဖြေခီးစဉ်ကနေဒေါ်လာ 85.8 တန်းဝင်ခဲ့လို့နံပါတ်15နေရာမှာရှိပါတယ်။2018ခုနှစ်ရဲ့ဝင်ငွေအများဆုံးရတဲ့ဖျော်ဖြေခီးတွေကနေစုစုပေါင်းငွေဒေါ်လာတန်2600ကျော်ဝင်ခဲ့တဲ့အတွက်ဒါဟာတမိုင်းတစ်လျှောက်မှာစံချိန်တင်အများဆုံးရခဲ့တဲ့နှစ်ဖြစ်ပြီးတော့အရင်တစ်နှစ်2016ခုနှစ်နိုင်ရှင်တော့ဒေါ်လာ264တန်းအောင်တိုးလာတာဖြစ်တယ်လို့ဖူစတာကပြောပါတယ်။အခုလိုမျိုးဖျော်ဖြေခီးစဉ်တွေမှာ rock guitar နဲ့ pop guitar သမားတွေဝင်ငွေအများဆုံးရခဲ့ပေမဲ့လေတေးချပြရောင်းချရမှုနဲ့ online ကနေပြောလူကြိုက်အများဆုံးတေးဂီတာအမျိုးအစားတွေကတော့2018ခုနှစ်မှာ hip hop နဲ့ R&B ဂီတာကိုလူကြိုက်အများဆုံးဖြစ်တယ်လို့ July Nelson music ကပြပါလေရှင
် Hey
y'all friend I gotta tell you something Okay I want to see I want to see I want to see I want to see ဒီသတင်းအစီအစဉ်ကို radio မှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်ဒီသတင်းတော်ကိုရုပ်ရောအတန်ရောအပြည့်အစုံကြည့်နေနေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္ဂနွေမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ကြီးကြပါစေနော်
။ All have my own yeah. All have my own yeah. Painted on the side and bright red.
ဒီညာလောကနဲ့ထင်ရှားကြကြသူတို့ရဲ့တည်င်းတူတူထွထွားရေကုန်မအေးတနာကျော်ကစူးစီးတင်ပြသွားတာပါအခုတော့အပတ်စဉ်ကဏ္ဍနောက်တစ်ခုဖြစ်တဲ့သူယုံကြည်ရအစီအစဉ်ရဲ့အလဲပါဒီတစ်ပတ်မှာတော့နယူးယောက်ပြည်နယ် City University Queens College မှာမြို့ပြစီမံကိန်းနဲ့ဖွံ့ဖြိုးရေးဆိုင်ရာမဟာဘွဲ့တင်နန်းတက်နေတဲ့မှတ်ခိုင်ရွှေစင်ဝင်းရဲ့ယုံကြည်ရကိုနားဆင်ကြပါမယ်မမိုးဖြူကစီစဉ်တင်ဆက်ထားပါတယ်ရှင
်မြို့ကိုလူတွေကအမျိုးစုံတင်စားပုံဖော်ကြတာပေါ့နော်ကျမကတော့မြို့လေးတစ်မြို့ကိုမိသားစုတစ်စုရဲ့ပင်မဝင်ဖြစ်တဲ့မျိုးစီတန်းချန်တစ်ချက်လေးနဲ့ပုံဖော်ခြင်းပါတယ်မိသားစုဆိုတာဘယ်လိုလဲဆိုလို့လဲဆိုတော့အဲ့ဒီတက်ဆိုင်ရာဒေသမှာနေထိုင်တဲ့မြို့သူမြို့သားတွေနဲ့မြို့ကိုအုပ်ချုပ်နေတဲ့အစိုးရအာဏာပိုင်အဖွဲ့အစည်းတွေကိုဆိုလိုပါတယ်ပြီးလို့ရှိရင်ဒီမျိုးစီဘန်လေးကဘာလေးကိုဆိုလို့လဲဆိုတော့ဒီမျိုးစီဘန်လေးကလူတွေများစုနေထိုင်တဲ့မြို့လေးဖြစ်ပါတယ်ကျမတို့ဟာဒီမိသားစုဝင်ငွေသိဖို့အတွက်ဒီငင်းစီဘန်လေးကိုကျမတို့ကပြောထောင်အောင်ပါလေအဲ့ဒါမှလူတွေကစိတ်ဝင်စားအောင်လို့အဲ့လိုပဲကျမတို့ကလည်းဒီမြို့ကိုပြင်ဆင်ထားတာရှိပါတယ်အစိုးရအနေနဲ့ဘဒူဒီကဒီမြို့ကလေးကိုလာဝယ်ကြတယ်ဆိုတော့နိုင်ငံသားအနေမှာလာတယ်ပြီးတော့စီးပွားရေးလုပ်ငန်းရှင်တွေရှိမယ်ပြီးလို့ရှိရင်စက်ဘူးလုပ်ငန်းရှင်တွေရှိပါမယ်ဒီစီးပွားရေးစက်ဘူးလုပ်ငန်းရှင်ဒီဝယ်သူ3ယောက်ပေါ့နော်ဒါကတော့အဓိကအရေးကြီးဆုံးကျမတို့ဖောက်တယ်ကြီး3ယောက်လို့ပဲဆိုကြပါစို့ဒီဖောက်တယ်ကြီး3ယောက်ကိုလာဖို့ကိုရဲဒီပန်းလေးတွေကိုရဲမြုပ်ကလေးတွေဝယ်ချင်ဖို့အတွက်ကျမတို့ကနံပါတ်1အနေနဲ့အရေးကြီးဆုံးအောင်ဘာလို့လဲဆိုရှင်ငင်းစီပန်းတစ်ပန်းငင်းစီပန်းတစ်ပွင့်ကိုကြည့်လို့ဝယ်တော့မယ့်အချိန်မှာဆိုရင်အဆူမဆူမိဖို့ကအရန်အရေးကြီးပါတယ်အဲ့လိုပဲကျမတို့ကဒီဝယ်သူတွေဖောက်တယ်ကြီး3ယောက်အတွက်လုံခြုံရေးအရန်ကောင်းဖို့အတွက်ဘေးကင်းလုံခြုံအောင်လို့ကျမတို့တက်ဆိုင်ကအစိုးရနေပြီးတော့လုံခြုံမှုတွေအပြည့်အဝပေးရပါမယ်ပြီးလို့ရှိရင်နံပါတ်1အနေနဲ့ကျတော့အခွန်ကောက်ခံတဲ့နှုံးပေါ့နော်ဒီစီးပွားရေးလုပ်ငန်းရှင်တွေကိုကျမတို့ကတိကျအခွန်ငွေတွေတက်မှတ်ထားပေးရပါမယ်။ဘာဖြစ်လို့လဲဆိုတော့အခုအခွန်ကောက်ခံတဲ့နှုံးကအရင်မြင့်သွားရင်ဘယ်သူမှလာပြီးရင်းနှီးကိုမျိုးကျမတို့ရဲ့မျိုးမှာကိုရင်းနှီးမျိုးနဲ့မှလာမလို့တော့ပါဘူး။အကယ်၍အခွန်ကောက်ခံတဲ့နှုံးကအရင်သေးွားခဲ့မယ်ဆိုလို့ရှိရင်ကျမတို့မျိုးရဲ့စီးပွားရေးကိုမတက်စေဘူးပေါ့နော်။နံပါတ်3အချက်အနေနဲ့ကဒီလိုမျိုးစီးပွားရေးလာလုပ်ဖို့အတွက်ကိုကျမတို့ကအဆောက်အဦတွေလမ်းပန်းဆက်တွေရေးတွေအဆင်ပြေအောင်လို့ကျမတို့ဘက်ကနေမှကြိုးပြီးတော့ပြင်ဆင်လုပ်ဆောင်ထားပေးရပါမယ်။အဲတော့ဟိုကလမ်းတံတားတွေဖောက်လုပ်ထားပေးရမယ်။ပြီးလို့ရှိရင်ဆက်တွေရေးကောင်းမလားအောင်လို့ဖုန်းလိုင်းလို့အင်တာနက်လိုင်းလို့ကိုကျမတို့လုပ်ထားပေးရမယ်။ပြီးလို့ရှိရင်ဒီစီးပွားရေးလုပ်ငန်းလုပ်ကိုင်ဖို့စက်မှုလုပ်ငန်းတွေလုပ်ကိုင်ဖို့အတွက်အဆောက်အဦတွေကိုကျမတို့ကညီနေရတက်မှတ်ပြီးတော့ကြိုးပြီးတော့ဆောက်လုပ်ပေးရပါမယ်။နံပါတ်3
နံပါတ်၄တစ်ချက်အနေနဲ့တော့ကျွန်တော်တို့ကဒီအစားအသောက်ပေါ့နော်ဥမာအားဖြင့်ဆိုရှင်ကဘာလက်ခီးတွေတွေကဘာတွေစိတ်ဝင်စားတတ်လဲဆိုတော့ဒေရခံမှာရှိရဲ့ရူရအစားအသောက်လေးတွေစိတ်ဝင်စားတယ်။အဲ့တော့ကျွန်တော်တို့ကဒီစားသောက်ဆိုင်လုပ်ငန်းလေးတွေကျွန်တော်တို့ကကျင်းပြင်ဆင်ထားပေးရမယ်။ဒီစားသောက်ဆိုင်လုပ်ငန်းတွေနေမှာတက်ဆိုင်နေဒေတာခံမျိုးလူမျိုးသားတွေရဲ့စီးပွားရေးကိုလည်းတိုးစေတယ်။တစ်ဖက်ကသူများတွေကိုကိုယ်မျိုးလေးကိုစိတ်ဝင်စားအောင်လုပ်ရဲကျွန်တော်တို့ရဲ့ဆွဲဆောင်မှုတစ်ခုအနေနဲ့ရှိနေပါမယ်။နံပါတ်5တစ်ချက်အနေနဲ့တော့ဒီလိုပဲလာလေတဲ့လူတွေရောအလုပ်လုပ်တဲ့လူတွေရောမျိုးလူမျိုးသားတွေမှာမိသားစုအပန်းဖြေဖို့အချိန်ကြီးဆိုလိုအပ်ပါတယ်။အဲ့ဒီတော့ကျွန်တော်တို့ကပန်းကြံလေးလို့ကိုယ့်ရဲ့တဘာဝမြို့အနေထားမှာရှိတဲ့အကေရွေအကေမြစ်ချောင်းလေးမှာရှိမယ်ဆိုဟိုတယ်လေးကြီးစီမံထားပြီးတာလို့ပြောရှင်အကေကိုယ်ကတောင်တန်းဒေသမှာရှိမယ်ဆိုရင်ဂူတွေဘာတွေလေ့လာရတဲ့နေရာလေးလို့ကျွန်တော်တို့စီမံထားပြီးဖို့လိုတယ်။ပြီးလို့ရှိရင်ပေါ့နော်ကိုယ့်ရဲ့ဒီဒေသမှာရှိတဲ့တပိုင်းအကြောင်းတွေကိုပုံဖော်ထားတယ်ပြတာပြတာလေလို့အဲ့လိုမျိုးလူတွေလာပြီးတော့အပန်းဖြေလေနိုင်တဲ့နေရာလေးတွေစီမံထားဖို့လိုတယ်။ဒီအတွက်ကြောင့်ကဘာအတွက်ကြောင့်ရေးကြည့်လဲဆိုတော့ဒီပြတိုက်လို့အပန်းဖြေစခန်းနေပြီးတော့ကျွန်တော်တို့ကနေမြို့အတွက်ကိုဝင်ကြီးရနေပြီးတော့ဝင်ငွေတွေရပါတယ်။အကယ်၍များကျွန်တော်တို့ကဒါတွေအားလုံးကိုစီမံထားပြီးမယ်ဆိုလို့ရှိရင်ကျွန်တော်တို့ရဲ့မြို့ကလေးကအရန်ကိုရှောင်းပန်းလာတဲ့မျိုးစီပန်းလေးတစ်ပွင့်လေးလို့ဖြစ်နေပါဘူး
။အပန်းဖြေတင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွက်ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ
်။မမိုးဖြူစီစဉ်တင်ဆက်ထားတဲ့သူယုံကြည်ရအစီအစဉ်ကိုထုတ်လွှင့်ပေးလိုက်တာပါရှင်။ VOA ကနေအခုထုတ်လွှင့်ပေးခဲ့တဲ့တနအိစာအစီအစဉ်ကိုအစီအစဉ်ပြည်ပချင်းမြန်မာစံတော်ချိန်ည10နာရီနဲ့17နာရီအထိလိုင်းဒိုမီတာ30နဲ့51တို့ကနေအစအဆုံးပြန်ပြီးတော့ထုတ်လွှင့်ပေးသွားအောင်ပါပါ။အခုတော့ကြန့်ရှင်းနေတဲ့အချိန်အတွင်းနောက်ဆုံးရသတင်းအချင်းချုပ်ကိုမတင်ငယ်ထိုက်ကပြောပြပေးပါဦး။
အစိုးရတာဝန်ရှိသူအလုံးကိုဝေဖန်နိုင်တယ်လို့အီရန်သမ္မတဟာဆန်ရူဟာနီကဒီကနေ့တနင်္လာနေ့မှာပြောဆိုလိုက်ပြီးအီရန်နိုင်ငံတွင်ဆန္ဒပြသူတွေရဲ့စိတ်ဆိုးဒေါသထွက်မှုကစီးပွားရေးပြဿနာတွေမဟုတ်ဘူးလို့လည်းပြောဆိုလိုက်ပါတယ်။လူမှုကွန်ရက်တွေပိတ်ပင်ထားတာကိုဖယ်ရှားပေးဖို့ကိုလည်းသမ္မတကပြောဆိုထားပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာလုံခြုံရေးတပ်ဖွဲ့တွေကိုအာရခန်ရိုဟင်ဂျာကဲတင်ရေးတပ် IRSA ကတိုက်ခတ်ခဲ့တာကိုဖြစ်တင်ရှုတ်ချကြောင်းမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံကဒီကနေ့ကြေညာချက်ထုတ်ပါတယ်။ပြီးခဲ့တဲ့တောက်ကြနေ့ကရခိုင်ပြည်နယ်တောင်ပြိုမြို့ကနေဘူးတီတောင်မြို့ကိုအသွာလမ်းပေါ်မှာစစ်သားတွေလိုက်လာတဲ့ကားကို IRSA အဖွဲ့ကခြုံခိုတိုက်ခိုက်ခဲ့တာကြောင့်ကားပေါ်မှာလိုက်ပါလာသူတချို့ဒဏ်ရာရခဲ့ပြီး၄ရက်အကြာဒီကနေ့မှာအမေရိကန်တန်ယုံကရှုတ်ချကြောင်းကြေညာချက်ထုတ်ခဲ့တာဖြစ်ပါတယ်။တိုက်ခိုက်မှုကြောင့်ဒဏ်ရာရခဲ့သူတွေမိသားစုဝင်တွေအတွက်စိတ်မကောင်းဖြစ်ရတယ်လို့လည်းတန်ယုံရဲ့ကြေညာချက်မှာဖော်ပြထားပါတယ်။မနေ့တနင်္ဂနွေနေ့ညကအမေရိကန်ပြည်တော်စုဟောလီဝုဒ်မှာကျင်းပတဲ့ Golden Globe ရွှေကမ္ဘာလုံးရုပ်ရှင်ထူးချွန်စုဖေးပွဲကော်ဇွန်ညီပေါ်မှာတော့အ내ရောင်တွေဝတ်ထားတဲ့အမှုပညာရှင်အမျိုးသမီးတွေကလွှမ်းမိုးခဲ့ပြီးလိမ်ပိုင်းဆိုင်ရာအကြံဖတ်မှုကိုစန့်ကျင်ကြောင်းထုတ်ဖော်ခဲ့ကြပါတယ်။ဟောလီဝုဒ်ရုပ်ရှင်လောကနဲ့ကမ္ဘာတဝန်းလုပ်ငန်းခွင်တွေမှာအမျိုးသမီးတွေအပေါ်လိမ်ပိုင်းဆိုင်ရာမဖွဲ့မရကျူးလွန်တာတွေရှိနေတာကိုစန့်ကျင်ဖို့တောင်းဆိုနေကြတဲ့ Times လို့ခေါ်တဲ့အမျိုးသမီးအခွင့်အရေးလှုပ်ရှားရေးအဖွဲ့နဲ့သွေးစည်းမှုကိုပြသပြီးနာမည်ကျော်ရုပ်ရှင်မင်းသမီးတွေနဲ့အမှုပညာရှင်တွေအ내ရောင်ဝတ်ဆောင်တွေကိုဝတ်ဆင်ခဲ့ကြတာဖြစ်ပါတယ်။နာမည်ကျော်ရုပ်ရှင်ထုတ်လုပ်သူဟာဘေးဝင်းစိတ်ကအမျိုးသမီးမင်းသမီးတချို့အပေါ်အတ္တမပြုကျင့်မှုအပါအဝင်မဖွဲမရာလုပ်ခဲ့တဲ့သတင်းတွေဖြစ်ခဲ့တဲ့ပြီးခဲ့တဲ့အောက်တိုဘာလကနယူးယောက်တိုင်းစ်သတင်းစာကြီးမှာရေးသားခဲ့ပြီးအလားတူသတင်းတွေဟိုးလေးတကြောကြောထွက်ပေါ်ခဲ့တာဖြစ်ပါတယ်ရှင်
။သတင်းအချင်းချုပ်ကမှတင်ပြထိုက်ကကြေညာပေးခဲ့တာပါ။ဒီညအတွက်အစီအစဉ်ထုတ်လုပ်ရမှုကမှစုံမဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Justin Tweet ဖြစ်ပါတယ်။ VOA American တန်မနက်ခင်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6:00နဲ့9:00အထိလိုင်းဒိုမီတာ30 40 48နဲ့လိုင်းလာမီတာ190တို့ကနေဖိုင်းယူနာဆင်နေပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းချမ်းသာရှင်လမ်းပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမအနံလောက်ပါ။
This program has come to you from the Voice of America, Washington.